Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဝါရှင်တန်မြို့တော်ဗီအိုအမေရိကန်အတန်ကနေ2015ခုနှစ်နိုဝင်ဘာလ17ရက်ဗုဒ္ဓနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းကီလိုမီတာ24 25နဲ့32တို့ကနေစတင်အတန်လွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ညနေပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုနားလောင်နေကျွန်တော်ကြော်ကြော်သိင်ကြည့်ညမှာပါဒီတော့ရွေးကောက်ဝဲကော်မရှင်ရဲ့ရွေးကောက်ဝဲဆိုင်ရာလုပ်ငန်းတွေပြီးဆုံးချိန်ကြာရင်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံရေးစီစဉ်မယ်လို့သမရနဲ့ကာဝေးဦးစီးတို့တို့ကပြန်ကြားထားပါတယ်။ NLD အနေနဲ့အောက်လွှတ်တော်မှာဒုတိယသမရတအူးအမည်စင်းတင်သွင်းနိုင်ဖို့လုံလောက်တဲ့လွှတ်တော်ကိုယ်စားလှယ်အရေးအတွက်ရသွားပါပြီ။မြန်မာနိုင်ငံနဲ့ရေရှည်ပူးပေါင်းဆောင်ရွက်ရေးဆက်လုပ်သွားကြမှာတယ်လို့တရုတ်နိုင်ငံကပြောလိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ်။သတင်းဆောင်မတွေမှာဆိုရင်တော့မျိုးသားပြန်လည်တင်မြှင့်ရေးအတွက် NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ကသမရကာကွယ်ရေးဦးစီးချုပ်နဲ့လွတ်တော်နာရီကတို့ကိုတွေ့ဆုံဖို့တောင်းဆိုလိုက်တာနဲ့ပတ်သက်ပြီ
းတွေ့ဆုံစီးနဲ့ဆွေးနွေးမယ့်ကိစ္စကိုတရားဥပဒေဘက်ကမရှင်းရဲ့လုပ်ငန်းဆောင်တာပြီးမှလုပ်ချင်တဲ့သဘောပါတဲ့အဖြစ်ပေါ့ဒီလိုတိကျတော့
NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထိန်ပြောတော်တာဖြစ်ပါတယ်ဒီကြောင်းကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ဒီပေါ်မှာတုံ့ပြန်တန်တွေကိုလည်းထုတ်လွှင့်ပေးသွားမှာဖြစ်သလိုတစ်ခါရခိုင်ပြည်နယ်ဘက်ကရွေးကောက်ပွဲအခြေအနေတွေကိုလည်းနားဆင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲကိုဒေတာတွင်းနိုင်ငံတွေကဘလောက်ထိအားကျခဲ့ရဲဆိုတဲ့အကြောင်းကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်မှာအခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
နိုင်ငံတော်အစိုးရအနေနဲ့မဲဆန္ဒရှင်တိုင်းရင်းသားပြည်သူတွေရဲ့ရွေးချယ်မှုနဲ့အဆုံးဖြတ်ကိုလေးစားလိုက်နာပြီးတတ်မှတ်ချိန်တွေအတိုင်းအေးချမ်းတည်ငြိမ်စွာလွှဲပြောင်းနိုင်ရေးဆောင်ရွက်သွားမယ်လို့မြန်မာသဘာဝရုံးရဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်ဒေါ်ဆန်းစုကြည်ကအဆိုပြုတဲ့တွဲဆုံဆွေးနွေးရေးနဲ့ပတ်သက်ပြီးတော့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲလုပ်ငန်းတွေပြီးဆုံးချိန်မှာနှစ်ဖက်ညှိနှိုင်းဆောင်ရွက်သွားပါမယ်လို့ပြောပါတယ်။ရွေးကောက်ပွဲအလွန်ကြာကာလတည်ငြိမ်အေးချမ်းရေးအတွက်အားလုံးပူးပေါင်းဆောင်ရွက်သွားပါမယ်လို့လည်းထုတ်ပြန်ချက်ထဲမှာကတိပြုထားပါတယ်။ဒါ့အပြင်ရွေးကောက်ပွဲရလဒ်တွေမှာလွှတ်တော်နေရာအများစုနဲ့ဦးဆောင်နေတဲ့အတွက်ပြည်သူလူထုရဲ့ထောက်ခံမှုကိုရရှိဖို့ဆန်းဆောင်ခဲ့တဲ့ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်နဲ့NLD ပါတီရဲ့အောင်မြင်မှုကိုလှိုင်လဲဝါမြောက်စွာချီးကျူးဂုဏ်ပြုအပ်ပါတယ်လို့လည်းသမရယုံရထုတ်ပြန်ကြမှာဖော်ပြထားပါတယ်။နိုင်ငံတော်သမရဦးသိန်းစိန်ပြည်ထောင်စုလွှတ်တော်နာရကသူရဦးရွှေမန်းတမတော်ကော်ဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံဆွေးနွေးလိုတဲ့အတွက်စီစဉ်ပေးဖို့နိုဝင်ဘာလ10ရက်နေ့ရက်စွဲနဲ့ဒေါ်ဆန်းစုကြည်ကတီးခြားစာတစ်စောင်စီပြုပို့ပြီးတော့မေတ္တာရပ်ခံထားတာပါ။တမတော်ကော်ဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်စီဒေါ်ဆန်းစုကြည်လက်မှတ်ရေးထိုးပြီးတွေ့ဆုံခွင့်တောင်းတဲ့စာကိုလက်ခံရရှိပြီးရွေးကောက်ပွဲဆိုင်ရာလုပ်ငန်းတွေပြီးဆုံးချိန်မှာနှစ်ဖက်ညှိနှိုင်းဆောင်ရွက်သွားမယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကလည်းထုတ်ပြန်ချက်တစ်ခုနဲ့တုံ့ပြန်ထားပါတယ်။ဒီကနေ့အချိန်ထိထုတ်ပြန်တဲ့ရလဒ်တွေအရ NLD ပါတီကလွတ်တော်ကိုယ်စားလှယ်နေရာအများစုရနေတဲ့ပေါ်ဂုဏ်ပြုပါတယ်လို့လည်းတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြည်တော်စုလွတ်တော်နာရကသူတော်ဦးရှိမန်းကလည်းသူ့ရဲ့တရားဝင် Facebook စာမျက်နှာမှာဒေါ်ဆန်းစုကြည်ပြောတဲ့စာမူရင်းနဲ့တူသူ့ရဲ့အကြောင်းပြန်ကြားချက်ကိုရေးထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးလာမယ့်သတင်းပတ်တွေအတွင်းအဆင်ပြေမယ့်အချိန်မှာအမျိုးသားသမျှရေးကိုအခြေခံပြီးတော့တခြားအရေးကိစ္စတွေရှိပါကလည်းဆွေးနွေးနိုင်ဖို့စီစဉ်ဆောင်ရွက်သွားမယ်လို့သူတော်ဦးရှိမန်းကပြောထားပါတယ်။ရွေးကောက်ပွဲကနေတစဉ်ဖော်ထုတ်ခဲ့တဲ့လူလူဆန္ဒကိုတည်ငြိမ်အေးချမ်းမှန်ကန်စွာအကောင့်ထဲပေါ်တာဟာနိုင်ငံရဲ့ဂုဏ်သိက္ခာနဲ့ပြည်သူပြည်သားတွေရဲ့နှလုံးစိတ်ဝမ်းအေးချမ်းရေးအတွက်လွန်စွာမှအရေးကြီးတယ်လို့ဒေါ်ဆန်းစုကြည်ကိုယ်တိုင်လက်မှတ်ရေးထိုးပြီးပေးပို့တဲ့စာရီမှာဖော်ပြထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အမျိုးသားပြန်လည်တည်ငြိမ်ရေးသဘောထားကိုအခြေခံပြီးလာမယ့်သတင်းပတ်အတွင်းအဆင်ပြေတဲ့အချိန်မှာလည်းရောက်တွေ့ဆုံနိုင်ရေးစီစဉ်ပေးပါလို့သမရပြည်တော်စုတော်နာရကနဲ့ကာကွယ်ရေးဦးစီးချုပ်တို့စီကိုပေးပို့တဲ့စာရီမှာဖော်ပြထားပါတယ
်ဒီကနေ့ညနေ6နာရီနောက်ဆုံးထွက်တဲ့ရလဒ်တွေအရာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပြည်သူ့လွှတ်တော်မှာအမတ်နေရာ198ထက်မနည်းရထားပြီးပါပြီဒါကြောင့်မို့ NLD အနေနဲ့ပြည်သူ့လွှတ်တော်ကနေဒုတိယသမ္မတတဦးတင်မြှောက်ခွင့်ရသွားပြီလို့ဆိုရမှာပါအမျိုးရာလွှတ်တော်မှာ89နေရာနဲ့တိုင်းဒေသကြီးပြည်내လွှတ်တော်တွေမှာ234နေရာရထားပါပြီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ကပြည်သူ့လွှတ်တော်19နေရာအမျိုးရာလွှတ်တော်4နေရာတိုင်းဒေသကြီးနဲ့ပြည်내လွှတ်တော်26နေရာအသီးသီးရထားပါတယ်။တခြားပါတီအသီးသီးကပြည်သူ့လွှတ်တော်73နေရာအမျိုးရာလွှတ်တော်1နေရာတိုင်းဒေသကြီးနဲ့ပြည်내လွှတ်တော်14နေရာရထားကြပါတယ်။ဒီကနေ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရလကြေညာချက်တွေထဲမှာဒေါအောင်ဆန်းစုကြည်ရဲ့ကော့မူမဲဆန္ဒနယ်မှာအနိုင်ရတဲ့ရလလည်းပါဝင်ပါတယ
်။မြန်မာနိုင်ငံနဲ့ရေရှည်ပူးပေါင်းဆောင်ရွက်ရေးဆက်လုပ်သွားကြပါတယ်လို့တရုတ်နိုင်ငံကပြောလိုက်ပါတယ်။ရွေးကောက်ပွဲဒီမှာမြူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွတ်တော်နေရာအများပြားကိုအနိုင်ရနေတယ်ဆိုတဲ့သတင်းတွေထွက်နေချိန်မှာပဲတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရဟောင်းလီကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားတာပါ မိတ်ဆွေအင်းကြီးချင်းနိုင်ငံတခုအနေနဲ့မြန်မာနဲ့တရုတ်ကြားရေရှည်ပူးပေါင်းဆောင်ရွက်ရေးနဲ့အစဉ်အလာရင်းနှီးမှုတွေဆက်ပြီးဖြစ်ပေါ်သွားမယ်ဆိုတာလုံလောက်တဲ့ယုံကြည်ချက်ရှိပါတယ်လို့ဟောက်လီကပြောပါတယ်။တရုတ်နဲ့မြန်မာနိုင်ငံတို့ဟာတောင်တွေမြစ်ချောင်းတွေနဲ့ချိတ်ဆက်ထားတဲ့အင်းကြီးချင်းနိုင်ငံတွေဖြစ်ပြီးနှစ်ဖက်လူထုကြားမှာနှက်ဆိုင်တဲ့ချစ်ကြည်ရင်းနှီးမှုရှိပါတယ်လို့သူကပြောပါတယ်။နိုင်ငံနဲ့နှစ်ဖက်လူထုရဲ့ဘုံအကျိုးစီးပွားတွေနဲ့အညီရင်းနှီးတဲ့ပူးပေါင်းဆောင်ရွက်ရေးကိုကဏ္ဍအသီးသီးမှာကာလရှည်ကြာလှုပ်ဆောင်ခဲ့ပါတယ်လို့တရုတ်နိုင်ငံကြီးဌာနပြောခွင့်ရဟောက်လီကပြောပါတယ်။ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးဂျူလီဘီရှော့ကလည်းရွေးကောက်ပွဲနဲ့ပတ်သက်ပြီးမြန်မာပြည်သူလူထုကိုဂုဏ်ယူဝမ်းမြောက်ကြောင်းပြောထားတဲ့ကြေညာချက်တစ်စောင်းဒီကနေ့ရက်စွဲနဲ့ထုတ်ပြန်ပါတယ်။ရွေးကောက်ပွဲလုပ်ငန်းစဉ်အပေါ်တပရအုပ်သိမ်းစင်ရဲ့ကတိကဝတ်ထားမှုကိုကြိုဆိုပြီးစိန်ခေါ်မှုများတဲ့အခြေအနေတွေကြားတဲ့အခါမှာမဲပေးနိုင်မှုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးရဲ့စီစဉ်ပေးမှုကိုဝမ်းမြောက်စွာချီးကျူးဂုဏ်ပြုပါတယ်လို့လည်းဖော်ပြထားပါတယ်
။မြန်မာနိုင်ငံမှာကျင်းပပြီးစီးသွားတဲ့တမိုင်းဝင်ရွေးကောက်ပွဲတွေဟာမြန်မာနိုင်ငံအတွက်ဒီမိုကရေစီကိုဦးတည်တဲ့လမ်းကြောင်းမှအရေးပါတဲ့အဆင့်တစ်ခုဖြစ်ပြီးအပြောင်းအလဲလှုပ်ခြင်းနဲ့ဆန္ဒကိုရှင်းရှင်းလင်းလင်းထုတ်ဖော်ခဲ့ကြတဲ့မြန်မာလူထုရဲ့အောင်းမွေးဖြစ်တယ်လို့ပရတိန်ဝန်ကြီးချုပ်ဒေးဗစ်အမရွန်ကချီးကျူးပြောဆိုလိုက်ပါတယ်။အစိုးရတည်ဖွဲ့စည်းဖို့ရှိတာနဲ့အမျှငြိမ်းချမ်းစွာနဲ့ချောမွေ့စွာအသွင်ကူးပြောင်းရေးအတွက်တက်ဆိုင်သူတွေအားလုံးအတူတကွလက်တွဲလှုပ်ဆောင်ကြဖို့တိုက်တွန်းပါကြောင်းလဲပရတိန်ဝန်ကြီးချုပ်ရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒီမိုကရေစီနိလန်းပေါ်ကြပြီးတာဝန်ခံမှုရှိတဲ့အစိုးရတရက်ပေါ်ရပေါ်ပေါက်ရေးဆက်လက်လှုပ်ဆောင်နေကြတာနဲ့အများဒီရွေးကောက်ပွဲမှာမဲပေးခွင့်မရသူတွေအပါအဝင်မြန်မာလူထုကိုထောက်ခံအားပေးဖို့ပရတိန်နိုင်ငံကအဆင်သင့်ရှိပါတယ်လို့လည်းဝန်ကြီးချုပ်ကင်မရွန်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အလားတူပဲကနေဒါဝန်ကြီးချုပ်တစ်ဂျက်စတင်ထရူးကလည်းတမိုင်းဝင်ရွေးကောက်ပွဲအတွက်မြန်မာလူထုကိုချီးကျူးဂုဏ်ပြုပါကြောင်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်တစ်ခုမှာဖော်ပြထားပါတယ်။ဒီရွေးကောက်ပွဲလုပ်ငန်းစဉ်အတွင်းနီလန်းပိုင်းဆိုင်ရာစိန်ခေါ်မှုတွေရှိပေမဲ့လည်းရွေးကောက်ပွဲဟာပုံမပွင့်လင်းပြီးပိုးပြီးတော့ဒီမိုကရေစီနီလန်းကြတဲ့လူအဖွဲ့အစည်းတရက်စီမြန်မာနိုင်ငံဆက်လက်အသွင်ကူပြောင်းရေးမှာအရေးကြီးတဲ့မှတ်တမ်းတစ်ခုဖြစ်ပါတယ်လို့ကနေဒါဝန်ကြီးချုပ်ကပြောပါတယ်။ဘလိုပဲအငင်းပွားမှုသဘောထားကွဲပြားမှုတွေပဲဖြစ်ဖြစ်အပြုသဘောဆောင်ဖြည့်ရှင်ရေးအတူတကွလှုပ်ဆောင်ကြဖို့နဲ့ရွေးကောက်တင်မြောက်ခံရတဲ့အစိုးရအဖွဲ့အစည်းကိုငြိမ်းချမ်းစွာလွှဲပြောင်းရေးတက်ဆိုင်သူအလုံးကိုအားပေးပါတယ်လို့လည်းဆိုပါတယ်မြန်မာလူထုကအဲ့ဒီလိုအခြေအနေကိုရရှိခံစားထိုက်ပါတယ်လို့လည်းကနေဒါဝန်ကြီးချုပ်သေးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင
်ရွေးကောက်ပွဲမှာအနိုင်ရတဲ့နိုင်ငံရေးပါတီအသီးသီးကလွှတ်တော်ကိုယ်စားလှယ်လောင်းတွေနဲ့အတူသူတို့ပါတီကအနိုင်ရတဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေကပူးပေါင်းလက်တွဲပြီးနိုင်ငံအကျိုးပြည်သူအကျိုးဆက်ပြီးကြိုးပမ်းဆောင်ရွက်သွားမယ်လို့ပြောင်းစုချမ်းခိုင်ရဲ့ဖွံ့ဖြိုးရေးပါတီကဒီကနေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာထုတ်ပြန်တဲ့တဝန်လွှာတရက်မှာဖော်ပြထားပါတယ်။သူတို့ပါတီရဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေအောင်နိုင်ရေးထောက်ခံခဲ့ကြသူတွေကိုကျေးဇူးတင်တဲ့အကြောင်းလည်းဖော်ပြပါရယ်။အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကတော့ဒီရွေးကောက်ပွဲမှာသူတို့ပါတီအနေနဲ့လွတ်တော်ကိုယ်စားလှယ်တနေရာမှာအနိုင်မရတာကိုအတိအမှန်ပြည့်ရဲ့ကြေညာချက်တစ်ခုဒီကနေ့ရက်စွဲနဲ့ပဲထုတ်ပြန်ပါရယ်။ပြည်သူတွေကတာဝန်မပေးအပ်တဲ့အတွက် NDF ပါတီအနေနဲ့လွတ်တော်နိုင်ငံရေးမှာတရားဝင်ပါဝင်ထမ်းဆောင်ခြင်းမပြုနိုင်တော့ဘူးလို့ထုတ်ပြန်ကြမှာဖော်ပြထားပါရယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွှတ်တော်အသီးသီးဒေသအသီးသီးမှာမဲအပြတ်တက်တဲ့အနိုင်ရနေတာကိုဖော်ပြထားတယ်လို့ NLD ပါတီရဲ့အောင်မြင်မှုကို NDF ပါတီကဂုဏ်ယူပါကြောင်းလဲထုတ်ပြန်ကြမှာဖော်ပြထားပါတယ်2010ပြည်နှစ်ကလုပ်တဲ့ရွေးကောက်ပွဲဝင်ရေးမဝင်ရေးနဲ့ပတ်သက်ပြီးအဲ့ဒီအချိန် NLD ပါတီအတွင်းသဘောထားကွဲပြီးတဲ့နောက် NLD ခေါင်းဆောင်ဟောင်းတွေဖြစ်ကြတဲ့ဦးကမောင်ဆွေနဲ့ဒေါက်တာတန်းချင်းတို့ဦးဆောင်ပြီး NDF ပါတီကိုထူထောင်ပြီးတော့2010ပြည်နှစ်ရွေးကောက်ပွဲဝင်ခဲ့ကြတာပါ NLD ပါတီကတော့အဲ့ဒီတော့ကရွေးကောက်ပွဲမဝင်ခဲ့ပါဘူး
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီမြန်မာပိုင်းကနေပုတ်ထုံးနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာအင်းကြီးချင်းထိုင်းနိုင်ငံမှာလူမုံခိုကူးသူတွေကိုအစိုးရကနှိမ်နင်းနေတဲ့အချိန်ထဲမှာပဲလူကုန်ကူးသူတွေလို့တန်လျာရှိသူ88ယောက်ကိုဘန်ကောက်မြို့ကတရားရုံတစ်ခုမှာဒီကနေ့ရုံးထုတ်ခဲ့တဲ့အကြောင်း Reuters သတင်းထောက် Natasha Hawit ကပြောပါရယ်။တဟာလူကုန်ကူးသူအများပြားကိုထိုင်းတရားရုံမှာရုံးထုတ်တာတွေထဲကနောက်ဆုံးထွက်လာတဲ့ရုံးထုတ်မှုဖြစ်ပြီးတန်လျာရှိသူ88ယောက်ကိုအထောက်ထားတွေမျက်မြင်သက်သေတွေနဲ့စစ်ဆေးမှဖြစ်လို့တရားစစ်ဆေးမှုတွေအချိန်ကြာမြင့်ဖို့မျှော်လင့်ရပါရယ်။ဒီနေ့အစောပိုင်းကမလေးရှားနယ်စပ်ထိုင်းနိုင်ငံဘက်ခြမ်းကလူမုံခိုကူးသူတွေရဲ့အနာယူခံ စ်ခုအနီးမှာလူသေးအလောင်း30လောက်ကိုရှာတွေ့ခဲ့တာကြောင့်ဒီကိစ္စနဲ့ပတ်သက်လို့နိုင်ငံတကာကဝိုင်းဝန်းဝေဖန်ပြောဆိုမှုတွေရှိခဲ့ပြီးတဲ့နောက်အစိုးရကစုံစမ်းစစ်ဆေးမှုတွေနဲ့ဖမ်းဆီးမှုတွေဆက်တိုက်ဆိုသလိုလှုံ့ဆော်လာခဲ့တာဖြစ်ပါတယ်။တရားမဝင်သွားလာသူအများပြားဟာမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံတွေကရိုဟင်ဂျာမွတ်စလင်တွေဖြစ်တယ်လို့လည်းသတင်းတွေမှာဖော်ပြပါတယ်။သူတို့ဟာနေရာတိုင်းပြည်မှာဘာသာရေးဖိနှိပ်မှုတွေနဲ့ဆင်းရဲနွမ်ပါမှုတွေကြောင့်တိုင်းပြည်ကိုစွန့်ခွာပြီးမကြာခဏဆိုသလိုမလေးရှားနဲ့ထိုင်းနိုင်ငံတွေကိုပင်လယ်ခီးကနေအသက်ဆွန့်သွားလာကြတာဖြစ်ပါတယ်။သူတို့ဟာမကြာခဏဆိုသလိုထိန်းသိမ်းရေးစခန်းတွေမှာအကြက်ကင်ငွေတောင်းပြီးဖမ်းဆီးထိန်းသိမ်းခံရလေးရှိသလိုနှိပ်စက်ညှဉ်းပန်းခံရမှုနဲ့အစာရေစာပြက်လက်မှုတွေနဲ့လည်းကြုံရလေးရှိတယ်လို့ဆိုပါတယ်။
အီရန်နိုင်ငံမှာနောက်နှစ်ကျရင်ကျင်းပမယ့်လွှတ်တော်ရွေးကောက်ပွဲတွေမတိုင်ခင်စာနာရှင်သမားတွေကိုနှောက်ယှက်ချင်းချောက်အန်ဒရယ်ပြူလာတွေရဲ့ဆိုင်းဖို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂကြွမ်းကျင်သူတွေကအီရန်နိုင်ငံကိုတိုက်တွန်းနေပါတယ်။စာနာရှင်သမားတွေနဲ့အွန်လိုင်းတက်ကြွလှူရှားသူတွေကိုဖမ်းဆီးတာ၊အရေးယူတာ၊အနှောက်ယှက်ပေးတာတွေကိုအီရန်အာဏာပိုင်တွေရဲ့ဆိုင်းသင့်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးကဒီကနေ့မှပြောတာပါ။ရွေးကောက်ပွဲတွေမတိုင်ခင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်နေရာပေးတယ်လို့လည်းမဟာမင်းကြီးကပြောပါတယ်။စာနာရှင်သမားတွေကိုချင်းချောက်နှောက်ယှက်တာတွေတိုးလာတာဟာအီရန်နိုင်ငံမှာသူတို့ရဲ့လွတ်လပ်စွာလုံခြုံနိုင်စွမ်းကိုအတားအဆီးဖြစ်နေတယ်လို့အီရန်အရေးကုလသမဂ္ဂထူးဆောင်ရေးစစ်ဆေးရေးမှူးအာမက်ရှာဟီကပြောပါတယ်။အီရန်နိုင်ငံဟာကမ္ဘာပေါ်မှာစာနာရှင်သမားတွေနဲ့လူမှုတက်ကြွလှုပ်ရှားသူတွေကိုအရေးအတွက်အများဆုံးထိန်းသိမ်းထားတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။
ဥရောပကိုဒီနေ့အတွင်းထွက်ပြေးလာကြတဲ့ထောင်းတောင်းချီတဲ့ရွှေပြောင်းနေထိုင်ကြသူတွေနဲ့ဒုက္ခသည်တွေရေးတိထက်ပိုကောင်းအောင်ခိုင်တွဲဖြည့်ရှင်းနိုင်ဖို့ကြိုးစားတဲ့အနေနဲ့အာဖရိကနဲ့ဥရောပသမဂ္ဂကနိုင်ငံပေါင်း60ကျော်ကကောင်ဆောင်တွေမယ်တာနိုင်ငံမှာဆွေးနွေးနေကြပါတယ်။ဒီညလခံကိုပုတ်ထူးနဲ့ကြာရာပတိနေ့ရက်ကျင်းပမှာပါ။ရွှေပြောင်းဒုက္ခသည်တွေသူတို့နိုင်ငံကနေထွက်ပြေးလာကြတဲ့အကြောင်းရင်းနဲ့သူတို့တွေတရားဝင်နီးလာနဲ့ဝင်လာနိုင်အောင်လုပ်နိုင်ဖို့ပိုကောင်းတဲ့အစီအစဉ်တွေထားရှိဖို့နဲ့ရွှေပြောင်းဒုက္ခသည်တွေကိုတိထက်ပိုပြီးအကာအကွယ်ပေးဖို့ညလခံမှာဆွေးနွေးဖို့ဖြစ်ပါတယ်။ဒါအပြင်လူကုန်ကူးသူတွေကိုချေမှုန်းဖို့နဲ့နိုင်ငံရေးခေလုံးခွင့်ပေးဖို့အချက်လက်တွေနဲ့ကန့်ညီမှုမရှိတဲ့လူတွေကိုနေရရင်ပြန်ပို့ဖို့အာဖရိကတိုက်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ဖို့တွေလည်းဆွေးနွေးကြမှာဖြစ်တယ်လို့ EU ကပြောပါရယ်အခုလိုကြိုပမ်းမှုတစ်စိတ်တစ်ပိုင်းဖြစ်ဥရောပကအာဖရိကတိုက်နိုင်ငံတွေကိုဒေါ်လာ1.8ဘီလီယံအကူအညီပေးဖို့ကန့်လန့်ထားပါရယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကကြီးညာပေးတော့တာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုစတင်ကြီးညာပေးတော့မှာဖြစ်ပါတယ်။အမျိုးသားပြန်လည်တင့်မြဲရေးနဲ့ဆိုင်တဲ့သတင်းကိုအရင်ဆုံးတင်ပြခြင်းပါတယ်။အမျိုးသားပြန်လည်တင့်မြဲရေးသဘောထားကိုအခြေခံပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်သမရနဲ့လွတ်တော်နိုင်ကာတို့နဲ့တွေ့ဆုံဆွေးနွေးခွင့်ပြုဖို့ဒေါ်ဆန်းစုကြည်ရဲ့ပန်ကြားချက်ကိုအားလုံးကလက်ခံလိုက်ပြီးဖြစ်ပါတယ်။ရွေးကောက်ပွဲရလဒ်ဒီအရအများစုအနိုင်ရနေတဲ့အဓိကအတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်နဲ့ရွေးကောက်ပွဲရလဒ်ဒီအပြီးသက်ကြေညာပြီးချိန်မှာတွေ့ဆုံဖို့လက်ရှိအစိုးရနဲ့တက်မတော်လွတ်တော်အကြီးအကဲတို့ကသဘောတူလိုက်တာကြောင့်မကြာခင်မှာနိုင်ငံရေးထိပ်သီးတွေရဲ့ဆွေးနွေးပွဲပေါ်ပေါက်လာဖို့လည်းရှိနေပါတယ်။အပြည့်စုံကတော့မတ်သိန်ဂီထိုက်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
လက်ရှိရွေးကောက်ပွဲရလဒ်ဒီအများစုအနိုင်ရနေတဲ့အဓိကအတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတွေ့ဆုံဆွေးနွေးကြဖို့ကမ်းလှမ်းချက်ကိုကာကွယ်ရေးဦးစီးချုပ်ကလက်ခံလိုက်ပါတယ်။အခုရွေးကောက်ပွဲမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလက်ရှိထွက်ပေါ်လာတဲ့ရလဒ်တွေမှာအများစုအနိုင်ရနေတဲ့အပေါ်မှာဂုဏ်ပြုပါတယ်လို့ပြောဆိုပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကရွေးကောက်ပွဲဆိုင်ရာလုပ်ငန်းတွေအပြီးမှာဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံနိုင်ရင်ညှိနှိုင်းဆောင်ရွက်မယ်လို့ဒီညပိုင်းမှာပဲကြေညာချက်ထုတ်ပြန်ကြားလိုက်တာဖြစ်ပါတယ်။နိုင်ငံရဲ့ဂုဏ်သိက္ခာနဲ့ပြည်သူတွေစိတ်ချမ်းသာစေဖို့အတွက်အခုရွေးကောက်ပွဲကနေထွက်ပေါ်လာတဲ့လူမှုဆန္ဒရလဒ်တွေကိုတည်တည်ငြိမ်ငြိမ်အေးအေးချမ်းချမ်းအကောင့်ထဲဖော်နိုင်ရေးရည်ကြည်တယ်လို့ဒေါ်အောင်ဆန်းစုကြည်ကဒီကနေ့မှာပဲသမရကာကွယ်ရေးဦးစီးချုပ်နဲ့လွှတ်တော်နာယကသရဥရွှေမန်းတို့ထံကိုစာရေးသားခဲ့တာဖြစ်ပါတယ်။အစိုးရအဖွဲ့အကြီးအကဲသမရဦးသိန်းစိန်ကတော့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကနေတဆင့်ဒေါအောင်ဆန်းစုကြည်ရဲ့တောင်းဆိုချက်ကိုပြန်ကြားခဲ့တာမှာတော့ရွေးကောက်ပွဲဆိုင်ရာလုပ်ငန်းတွေအပြီးဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံရင်းညှိနှိုင်းဆောင်ရွက်မယ်လို့အကြောင်းပြန်ခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများစုအနိုင်ရနေတဲ့အပေါ်မှာလည်းဂုဏ်ပြုတဲ့အကြောင်းလက်ရှိအစိုးရကအာဏာလွှဲပြောင်းရေးကိုအေးအေးချမ်းချမ်းဖြစ်စေဖို့ဆောင်ရွက်မယ်လို့ကတိပေးခဲ့သလိုရွေးကောက်ပွဲလွန်ကာလတည်ငြိမ်အေးချမ်းရေးကိုပူးပေါင်းဆောင်ရွက်မယ်လို့လည်းကြေညာချက်ထုတ်ခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ပြောခွင့်ရဦးဝင်းထိန်ကိုအစောပိုင်းတုန်းကမေးမြန်းခဲ့တာမှာတော့အစိုးရအဖွဲ့ရဲ့ပြန်ကြားချက်အပေါ်မှာသူကအခုလိုတုံ့ပြန်ပါတယ်
။သူစာထဲမှာတော့အချက်၅ချက်ပါတော့စာအုပ်လက်ခံရကြီးကြောင်းရင်နောက်ပြီးတော့ရွေးကောက်ပွဲမှာအောင်နိုင်မှုရတဲ့အကြောင်းမလို့ကြည့်ကုန်ပြီရောင်းရဲ့နောက်ပြီးတော့မှကုပြောင်းကာလကိုချုံးမှုစွာဖြစ်စီခြင်းနဲ့ဆန္ဒရှိတယ်ဆိုတာရဲ့နောက်တစ်ခုက ဒီလိုပြောင်းလဲကြလိုက်နဲ့ပတ်သက်လို့ပူပေါင်းဆောင်ရွက်မဆွေးဟာရဲ့ဒါတစ်ချက်ကတော့နံပါတ်၄ချက်ကတော့သူကပြည်သူစီးနဲ့ဆွေးနွေးမယ့်ကိစ္စကိုပြောင်းယူရက်ဘက်ကော်မရှင်ရဲ့လုပ်ငန်းဆောင်တာပြီးမှလုပ်ချင်တဲ့သဘောပါတဲ့အဖြစ်ပေါ့အဲ့လိုပြောတဲ့ခါကျတော့ဟိုသဘောထားကတော့ထဲတယောက်ပြည်ပြစ်တယ်ပေါ့ပြည်ပြစ်တဲ့အခါမှာတော်တော်များများကျွန်တော်တို့ကနိုင်တဲ့ပါတီဖြစ်တဲ့အတွက်ကြောင့်မလို့အဖြစ်ပြောတာတဲ့ဘုမေပြောချင်ပါတယ
်အန်ကယ်တော့အစိုးရမဖွဲ့နိုင်ခင်အာနာအလွှဲအပြောင်းကာလနိုင်ငံတည်ငြိမ်ရေးပေါ်မှာပါတီဘက်ကစိုးရိမ်ချက်များရှိနေပါလားအန်ကယ
်အာနာတော့တွေ့မှာဘူးအကြောင်းလေးဆိုရှင်ခေါက်ကကိုယ်ကဒီနေ့ချိန်နေရခုချိန်နေနဲ့မတူတော့ပြည်သူကအရန်ကိုနှိုးကြနေပြီနိုင်ငံရေးနှိုးကြနေပြီနောက်နိုင်ငံကမိသားလည်းခေါက်ကကိုယ်ကကအရန်กว่าတာတို့တို့လည်းပဲဒီရုပ်ကွက်နိုင်ငံရေးကြောင့်မလို့ဒီမလို့တဲ့လူတွေကနေပြီးကျမလာရှာနိုင်တဲ့အနေထားလေးကထားလေးတွေကိုတည်ထားပြီးတော့ရှောင်ရှားနေအောင်ကာကွယ်နေအောင်ကြီးစိုးမှုငယ်အောင်ဒီသဘောလေးနဲ့ရွေးအသိရှိမှုနဲ့လှုပ်ဆောင်လိုက်တာပါ
လက်ရှိပြောင်းစုလွတ်တော်နာယကသူရဦးရွှေမန်းကတော့ရှေ့သတင်းပါအတွင်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးဖို့အစီအစဉ်ဆောင်ရွက်မယ်လို့ပြန်ကြားထားပါတယ်ဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးတဲ့အခါမှာတော့အမျိုးသားတင့်မြင့်ရေးကိုအခြေခံပြီးအခြားအရေးကိစ္စတွေရှိပါကလည်းဆွေးနွေးနိုင်ဖို့စီစဉ်မယ်လို့လက်ရှိပြည်ထောင်စုလွှတ်တော်နိုင်ရက်ကသူရဦးရွှေမန်းကပြောဆိုထားပါတယ်။ဒေါက်ဆန်းစုကြည်ကနိုင်ငံရေးထိပ်သီး၄ဘွန်ဆိုင်တွေ့ဆုံဖို့အဆိုပြုမထားသလိုအခုကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြင့်အောင်လိုင်းတမရဦးသိန်းစိန်လက်ရှိပြည်ထောင်စုလွှတ်တော်နိုင်ရက်ကသူရဦးရွှေမန်းတို့ကလည်းတီးခြားစီအကြောင်းပြန်ကြေညာချက်ထုတ်ပြန်ခဲ့တာကြောင့်ခေါင်းဆောင်တဦးချင်းစီနဲ့တွေ့ဆုံမဲ့အလားအလာရှိနေပါတယ်။ဒီကနေ့လက်ရှိအစိုးရနဲ့တက်မတော်ခေါင်းဆောင်တို့ရဲ့ဒေါအောင်ဆန်းစုကြည်ရဲ့တောင်းဆိုချက်ကိုအကြောင်းပြန်ကြတဲ့အထက်မှာတော့နိုဝင်ဘာလ10ရက်နေ့ကတက်တက်ကြွကြွမဲပေးခဲ့ကြတဲ့ပြည်သူလူထုနဲ့တက်မတော်သားမိသားစုတွေမဲပေးခဲ့ကြတဲ့အပေါ်မှာကျေးဇူးတင်ကြောင်းလဲဖော်ပြထားပါတယ်ရှင်
။မတ်တင်ကြီးလိုက်ပြောပြတော့တာဖြစ်ပါတယ်။အမျိုးသားပြန်လည်တက်မြက်ရေးကိုအခြေခံပြီးတွေ့ဆုံဆွေးနွေးရေးလှုပ်ဆောင်ဖို့တမရဦးသိန်းစိန်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်နဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတို့ကိုဒေါအောင်ဆန်းစုကြည်တောင်းဆိုလိုက်တာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရေးသုံးသက်သူတွေကလည်းအမျိုးမျိုးသုံးသက်တာတွေရှိနေကြပါတယ်။အကျိုးဖြစ်တော့မဲ့တွေ့ဆုံမှုတွေဖြစ်လာမယ်လို့မျှော်လင့်တာတွေရှိသလိုဒေါအောင်ဆန်းစုကြည်တောင်းဆိုမှုကစောနေသေးတယ်လို့သုံးသက်တာတွေလည်းရှိနေပါတယ်။ဒါနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းကမိခါကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
ဒေါအောင်ဆန်းစုကြည်ကတွေ့ဆုံဖို့တောင်းဆိုတဲ့စာထဲမှာနှွေးမော်ရှိရနေအထွေထွေရေကောက်ပွဲကနေတဆင့်ဖော်ထုတ်ခဲ့တဲ့လူမှုဆန္ဒကိုတည်ငြိမ်အေးချမ်းစွာအကောင့်ထည့်ဖော်ခြင်းမှာနိုင်ငံရဲ့ဂုဏ်သိက္ခာနဲ့ပြည်သူပြည်သားတွေအတွက်အလွန်အရေးပါကြောင်းဒီကိစ္စနဲ့ပတ်သက်ပြီးအမျိုးသားပြန်လည်တင့်မြန်ရေးကိုအခြေခံပြီးတွေ့ဆုံဆွေးနွေးရန်စာထဲမှာဖော်ပြတောင်းဆိုထားပါတယ်။ဒီလိုတောင်းဆိုမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့လေးလာတုံသက်သူဒေါက်တာရန်မျိုးသိန်းကတော့တွေ့ဆုံပြစ်ခဲ့ကြရင်ပြည်သူအတွက်အကျိုးရလက်ကောင်းတွေဖြစ်ပေါ်လာနိုင်တယ်လို့ခုလိုသုံးသပ်ပြောဆိုထားပါတယ်
။တော့သူက2015ရွေးကောက်ပွဲမှာအနိုင်ရတဲ့ပါတီရဲ့ဥက္ကဋ္ဌအနေနဲ့ဟိုတောင်းဆိုတာဖြစ်တဲ့အတွက်ကြောင့်မလို့နိုင်ငံရေးရပို့ပြီးတော့အားကောင်းတယ်လို့ပြောလို့ရပါတယ်။မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးစီးပွားရေးအကျအတဲအခြေအနေတွေအရပေါ့လေ။နိုင်ငံရေးပြုပြင်ပြောင်းလဲရေးနဲ့အမျိုးသားပြုပြင်အမျိုးသားပြန်လဲတင့်မြတ်ရေးကိုရှေ့ရှုတဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲတွေကိုအမြန်ဆုံးလုပ်တဲ့နယ်လို့မြင်ပါတယ်။ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲဆိုင်ရာတော့လုပ်ငန်းတွေပြည်စီမှဆိုတာထက်ပေါ့လေ။တော့တိုင်းပြည်နဲ့ပြည်သူလူထုအကျိုးအတွက်ဒီလိုတွေ့ဆုံဆွေးနွေးပွဲတွေဟာအမြန်ဆုံးစနိုင်လေကောင်းနေတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။
မြန်မာနိုင်ငံရေးလေးလံတုံးသက်သူတည်င်းစာဆရာဦးစီသူအောင်မြင့်ကလည်းအခုလိုတုံးသက်လိုက်ပါတယ်
။သူကတွေ့ကျင်တဲ့ဆိုတော့ဥစ္စာကိုလက်ခံတွေ့မလားမတွေ့ဘူးလားဆိုတာပေါ့။ဒီဟိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကပေါ့နော်။သူနဲ့တက်မတော်ကာကွယ်ရေးဦးချုပ်နဲ့နှစ်ယောက်တည်းတွေ့တယ်ဆိုတဲ့ဟာကဟိုမရှိခဲ့ဘူးလေ။တဲ့ခါကျတော့တွေ့ဆုံတယ်ဆိုရင်တော့ကောင်းတာပေါ့နော်။ဒါပထမတစ်ချက်တိုင်းပြီးတော့ကောင်းတာပေါ့။အဲ့လိုဟိုတွေ့ဆုံရတဲ့။ဒုတိယတစ်ချက်ကတော့ဟိုရလက်တွေနမေရထွက်လာမလားမထွက်လာဘူးလားတိုင်းပြည်အတွက်ပို့ပြည်တွေမျှော်လင့်တယ်လို့မထွက်လာမလားဆိုတာကတော့တစ်ဖက်စင်ကာပူပမာကကရှိဖို့လိုတယ်။နှစ်ဖက်လက်ခံတယ်ဆိုရင်တော့ကောင်းတဲ့ဟိုဗာလဲစီလူမရလက်တွေထွက်လာမှာပေါ့
။လက်ရှိမှာနှွေးမာ၈ရက်နေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ထားချက်များအရ NLD ပါတီကအများစုအနိုင်ရရှိထားပြီး NLD ပါတီတစ်ခုတည်းနဲ့အစိုးရအသက်ဖွဲ့စည်းနိုင်မဲ့အခြေအနေရှိလိုနေပါတယ်ရှင်။
ကောက်ပွဲမဲရလက်တွေအရဆူရတိတ်ကိုဦးဆောင်နိုင်တဲ့အလားအလာတွေတွေ့မြင်နေရတဲ့ NLD ပါတီရဲ့ခေါင်းဆောင်အဖြစ်နဲ့ဒေါက်ဆန်းစုကြည်ဟာသမရဦးသိန်းစိန်တမတော်ကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတို့နဲ့တွေ့ဆုံဖို့ရှိနေပါတယ်။ထိတ်တန်းခေါင်းဆောင်တွေအကြားတွေ့ဆုံမှုတွေကနေမြန်မာနိုင်ငံရဲ့အပြောင်းလဲအတွက်တွန်းအားတွေဘလောက်ထိဖြစ်လာနိုင်မယ်လို့သောရရှင်တို့ယူဆကြပါသလား။စစ်မှန်တဲ့အပြောင်းလဲတွေအတွက်ခြေလှမ်းတစ်ရက်ဖြစ်လာနိုင်ပါသလား။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါရိုက်လေးလိုက်စီစဉ်ကကျူဆူပါရဲ့ရှင
်ကျွန်တော်ရှင်နေနေကျွန်တော်တို့ရဲ့ဒါရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့အထမံဖိတ်ခေါ်ပါရစီခင်ဗျာ VOA ကနေပုံထုံးနေညာပိုင်းသတင်းတွေကိုည10နာရီထိဒါရိုက်ထုတ်လွှင့်ပေးနေပါတယ်အခုတစ်ခါတော့ရခိုင်ပြည်နယ်ဘက်ကရွေးကောက်ပွဲအခြေအနေကိုကြည့်အောင်ပါတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲရလဒ်ဒီမှာမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအမတ်နေရအတော်များများအနိုင်ရပြီးဦးဆောင်နေပေမဲ့လည်းရခိုင်ပြည်နယ်မှာတော့ရခိုင်မျိုးသားပါတီ ANP ကနေရအတော်များများကိုအနိုင်ရခဲ့ပါတယ်ရခိုင်ပြည်နယ်အတွင်းကရွေးကောက်ပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်မှာတော့1990ပြည့်နှစ်ကတတိယအများဆုံးအနိုင်ရရှိခဲ့တဲ့ရခိုင်မျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့2010ပြည့်နှစ်ရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်အများဆုံးရရှိထားတဲ့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီတို့ပူးပေါင်းပြီးရခိုင်မျိုးသားပါတီအမည်ပြောင်းက2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့တာပါရခိုင်ပြည်နယ်ချင်းပြည်နယ်ရန်ကုန်တိုင်းမှာဝင်ရောက်ရှင်ပြိုင်ခဲ့ပြီးကိုယ်စားလှယ်40ကျော်အနိုင်ရခဲ့တယ်ဆိုပြီးရခိုင်မျိုးသားပါတီဗဟိုအလုံးမှုဆောင်ဖွဲ့ဝင်လည်းဖြစ်မြေပုံမြို့နယ်နဲ့မင်းပြားမြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းဥယေတောင်ကဆိုပါတယ်
ပြန်ငါးနေရာတော့ပြန်ရတယ်ရခိုင်ပြည်နယ်မှာပါရန်ကုန်တိုင်းချင်းပြည်နယ်ပြည်ဝါရောက်ပါပဲအဓိကကတော့ရန်ကုန်တိုင်းမှာကတိုင်းရင်းသားရဲ့အဝန်ကြီးတနေရာနေပါတယ်နောက်ရခိုင်ပြည်နယ်မှာကတော့45နေရာတော့နေပါတယ
်ရခိုင်လူမှုဟာအပြောင်းလဲကိုလိုချင်လို့ပြသလိုက်တာဖြစ်တယ်လို့လည်းပြောပြပါတယ
်အဲမြန်မာနိုင်ငံမှာဆိုရင်လည်းနေနေဒီကပြသနိုင်တယ်အဓိကကတော့အပြောင်းလဲဖြစ်ဖို့ပြည်သူတွေကစိတ်ရလိုလားလဲဆိုတော့တတိပြတဲ့သဘောနည်းနည်းပြသနိုင်ရတယ်ဒီနေ့ကျစွာရခိုင်ပြည်နယ်မှာရခိုင်မျိုးသားရပိုင်ခွင့်ရခိုင်မျိုးသားပါဝင်တိုင်းရင်းသားများတန်းတူခွင့်ရပုံပြင်းတွေကိုကိုယ်ပိုင်ပြသခွင့်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့အဲ့လိုဒီနေ့မျိုးနဲ့ဆွဲဆွဲပြီးတော့သူဆောင်ဖို့ဆိုတဲ့ဒီမှချက်ရှိတဲ့ရခိုင်မျိုးသားပါတီကိုမျိုးသားရဲ့အမြင်နဲ့ရောပြီးတော့ရခိုင်မျိုးသားပါတီရဲ့မူဝါဒလိုပါသဘောကျနှစ်ဆက်တဲ့အတွက်ကြောင့်အခုလိုတကယ်နဲ့ထောက်ခံအားပေးတာကိုပြည်သူတွေကိုကျေးဇူးတင်တဲ့အားရချင်တယ်မို့လဲရှိတဲ့ကြောင့်ကြောက်ကြလို့ပါ
လက်ရှိမှာတော့1990ပြည့်နှစ်တုန်းကလိုပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာတတိုင်းပြည်လုံးအတိုင်းအတာနဲ့အနိုင်ရနေသလိုရခိုင်ပါတီရှမ်းပါတီတွေဟာလည်းလူလူထောက်ခံမှုတွေနဲ့သူတို့ပြည်နယ်တွေမှာအနိုင်ရနေတာပါပြည်သူ့လွတ်တော်ကိုစားပြုကော်မတီ CRPP ရဲ့ခေါင်းဆောင်တဦးဖြစ်တဲ့ဦးဝေးတောင်ဟာ1990ပြည့်နှစ်တုန်းကအခြေအနေနဲ့လက်ရှိအခြေအနေကွာခြားပုံကိုလည်းနှိုင်းယှဉ်ပြောပြခဲ့ပြီးအနာရထားတဲ့လက်ရှိအစိုးရဟာ2008ခုနှစ်ဖွဲ့စည်းပုံအရထိန်းချုပ်ထားနိုင်ပြီဖြစ်လို့2015ခုနှစ်ရွေးကောက်ပွဲရလဒ်ကိုစိုးရိမ်မယ်လို့မယူဆကြောင်းပြောပါတယ်
။ဒီလို90မှာလည်းတတိယအများဆုံးအနိုင်ရတဲ့ပေါ့ပြီးဖြစ်ခဲ့တယ်။ဒီမှာလည်းဒီလူတွေကတခဲနဲ့တော့ကားပြေးခဲ့တာတိုင်းဒေသတွေမှာဆိုရင်ဒီနေ့ဒီကိုကြားစားပြေးခဲ့တယ်။ဒီနေ့ဒီမှာဆိုရင်တော့တိုင်းရင်းသားပါတီတွေကိုကြားစားပြေးခဲ့တယ်။ဒါပေမဲ့90တုန်းကတော့တော်တော်လေးကော်မတီကိုအဆိုရလည်းဖွဲ့ခွင့်မပေးခဲ့ဘူး။တခြားနိုင်ငံရေးပါတီတွေကတော့ကိုယ်စားလှယ်ဒီကိုဒီမျိုးဆောင်ရက်ဒီနေမှုတွေရှိခဲ့တယ်။အခု2015မှာလည်းတကြောပြန်ပေါ့ဒီနေ့တွေကတက်တူညီပါဖြစ်လာခဲ့တယ်။ဒီနေ့ဒီကြားစားနိုင်ရဲ့ဒီနေ့ဒီမှာတော့ရှမ်းပြည်နယ်မှာ SRI တခြားဒီနေ့မှာတော့ရခိုင်မျိုးသားပါတီကနိုင်ငံဒီတော့ကျွမ်းလဲသူရင်စိတ်တွေရှိတယ်။ကိုယ်စားရွေးကောက်ပွဲဖြစ်တယ်လို့များပြင်မလာဆိုတဲ့သူရင်စိတ်တွေရှိတယ်။အနေနဲ့ကတော့အဲ့လိုကတမင်းဘူး။ဘာကြောင့်လဲဆိုတော့အခြေအနေတွေကခန္ဓာရပါတီလက်ရှိအစိုးရတမတော်အနေနဲ့အခြေအခြေအနေကိုဖိချုပ်နိုင်တဲ့အနေအထားတွေရှိနေတယ်။သူတစ်ပြင်းအကောင်ရှိသွေးစိတ်ပေါ်ဖြစ်ခံဝေရကျွတ်တော်ဖြစ်စီမှာတမတော်ကိုယ်စားလှယ်များက25ရာခိုင်နှုန်းရှိနေတယ်။ဒါပြင်ကာဝေးဦးစီးချုပ်မှာလည်းတစ်ချက်နဲ့ကျောက်ပိုင်ခွင့်နေခန္ဓာတွေရှိတယ်။ ဝင်ကြီးသုံးဦးဖြစ်တဲ့ဒီကိရေးဝင်ကြီး၊ကာဝေးဝင်ကြီး၊နေစားရေးဝင်ကြီးဒီဝင်ကြီးတွေကိုခန့်ခါထားနိုင်တဲ့အတွက်ကြောင့်ကိုယ်ရှင်မှာကကျွန်တော်အနေနဲ့မျိုးမရှိဘူး။ဒါကြောင့်စိုးရင်တော့စိုးရင်တိုင်းအခုကတော့စိုးရင်တဲ့စီစားတော့ရှိနိုင်တယ်လို့ကျွန်တော်အနေနဲ့မှတ်တင်ပါဘူး
။ရွေးကောက်ပွဲကော်မရှင်ကတနင်္လာနေ့ကစပြီးရွေးကောက်ပွဲရလဒ်တွေကိုစတင်ထုတ်ပြန်ကြေညာနေပေမဲ့ရခိုင်ပြည်နယ်အတွင်းကမဲဆန္ဒနယ်မြေတွေအလုံးရဲ့ရလဒ်တွေကိုတော့တရားဝင်မထုတ်ပြန်ရသေးပါဘူး။ဒါပေမဲ့လည်းရခိုင်ပြည်နယ်အတွင်းမှာချုပ်တင်မဲ့အများအပြားရောက်ရှိလာတာမျိုးတွေမရှိသလိုအခုအနိုင်ရထားတဲ့ရခိုင်မျိုးသားပါတီကကိုယ်စားလှယ်တွေဟာတခြားပါတီတွေကကိုယ်စားလှယ်တွေထက်မဲရည်အတွက်ကွာခြားမှုတွေရှိတယ်လို့လည်းဦးဝေးတောင်ကပြောပြခဲ့ပါတယ်ရှင
်။ရခိုင်မျိုးနယ်အတွင်းကရွေးကောက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်သတင်းတော့မအေးမှပြောပြခဲ့တာဖြစ်ပါတယ်။ခုတစ်ခါတော့မြမရွေးကောက်ပွဲကဒေသတွင်းနိုင်ငံတွေကိုဘယ်လိုရိုက်ခတ်မှုတွေရှိခဲ့သလဲဆိုတာကိုကြည့်အောင်ပါ။မြန်မာနိုင်ငံရဲ့တမိုင်းဝင်ရွေးကောက်ပွဲကြီးဟာဒေသတွင်းနိုင်ငံအတွင်းကပါအားကျခဲ့ရတဲ့ရွေးကောက်ပွဲကြီးဖြစ်ပါတယ်။ဗီယက်နမ်နိုင်ငံရဲ့နိုင်ငံရေးပြောင်းလဲအတွက်ဆက်ပြီးတိုက်ပွဲဝင်မှုမြန်မာရွေးကောက်ပွဲကတွန်းအားတရက်ဖြစ်စေခဲ့တယ်လို့ဗီယက်နမ်တက်ကြွလှုပ်ရှားသူတွေကပြောပါတယ်။ဒါပေမဲ့အပြောင်းလဲတွေဖြစ်ဖို့ရှေ့ဆက်ရမယ့်ခီးအဝေးကြီးရှိသေးတယ်လို့လည်းဝန်ခံပြောဆိုပါတယ်။ချန်ငူယန်းရဲ့သတင်းလော်ကတော့နန်းလောင်ကတင်ပြပေးထားပါတယ်ခင်ဗျာ
။ဗီယက်နမ်အစိုးရကိုစန့်ကျင်သူတယောက်ဖြစ်တဲ့ရှင်နေငူယန်ဗန်ဒိုင်ကမြန်မာနိုင်ငံလိုလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့ဖြစ်နိုင်မလားဆိုတဲ့စာသားကိုသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတင်လိုက်ပြီးနိုင်ပိုင်းအတွင်းမှာပဲလူပေါင်းထောင်ချီကသူ့ရဲ့သားချက်ကိုသဘောကျကြောင်းမှတ်ချက်ပြုကြပါရယ်မြန်မာနိုင်ငံလိုဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲရေးလှုပ်ဖို့လက်ရှိအာဏာရပါတီကိုလူအတော်များများကစိန်ခေါ်လိုက်ပါရယ်နောက်ပြီးသားကတိတ်ပြီးအချိန်မလိုလောက်ပါဘူးဆိုပြီးတော့လဲသူကရေးသားထားတာပါမြန်မာအတိုက်ခံကောင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့ဓာတ်ပုံကိုထောက်ခံသူတွေကင်ထားတဲ့ဓာတ်ပုံတချို့ကိုလည်းသူ့ရဲ့ Facebook မှာတင်ထားတာပါ VOA နဲ့အင်္ဂါနေ့မှာတွေ့ဆုံစကားပြောခဲ့တော့ကတော့မြန်မာလူမျိုးတွေလိုပဲ Vietnam လူမျိုးတွေကလည်းအခွင့်အရေးတန်းလူမရတင်ဘူးလားဆိုပြီးမေးခွန်းထုတ်သွားပါတယ
်
မြန်မာတွေရောဗီယက်နမ်တွေပါအရှိတောင်အရှကလူတွေပါဒါဆိုဗီယက်နမ်လူမျိုးတွေရဲ့ဂုဏ်သိက္ခာကဘာကြောင့်မြန်မာလူမျိုးတွေထက်နှင်းကြရမှာလဲဗီယက်နမ်တွေဘာကြောင့်ဒီမိုကရေစီရဲ့အခွင့်အရေးတွေမရကြတာလဲစီးပွားရေးအခွင့်အလမ်းအနေနဲ့ပြောရရင်မြန်မာတွေကဗီယက်နမ်တွေလောက်မကောင်းတာတော့မှန်ပါတယ်ဒါပေမဲ့ဗီယက်နမ်တွေကအဲ့လိုလွတ်လပ်မှုနဲ့ဒီမိုကရေစီမရကြတာလဲဒီအချက်ကိုဗီယက်နမ်လူမှုအတိုင်းဝန်ကြားမှာတိတ်ကိုစိတ်ဝင်စားနေကြတာပါ
တရားဝင်ထုတ်ပြန်ချက်တွေအပြည့်အစုံထွက်မလာသေးပေမဲ့မြန်မာလွတ်တော်ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေရာအများစုမှာနိုင်မယ်လို့ခန့်မှန်းထားပါရယ်ရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရ NLD ကနေရာအများစုကိုနိုင်နေဆဲဖြစ်ပါရယ်ဗီယက်နမ်ကလူမှုကွန်ရက်သုံးဆွဲသူတွေကလည်းဒေါအောင်ဆန်းစုကြည်ရဲ့အကြမ်းမဖက်တဲ့နီလာနဲ့နှစ်ပေါင်းများစွာကြိုပမ်းခဲ့တဲ့အပေါ်ချီကျူးပြောဆိုနေကြပါရယ်ဗီယက်နမ်ရဲ့လက်ရှိနိုင်ငံရေးကိုစောင့်ကြည့်လေ့လာသူလည်းဖြစ် Institute of Development Studies ရဲ့ညွှန်ကြားရေးမှူးဟောင်းလည်းဖြစ်တဲ့ဒေါက်တာငှူယန်ကွမ်ကတော့မြမရွေးကောက်ပွဲကိုဗီယက်နမ်လူမျိုးတွေစိတ်ဝင်စားကြတာဟာသူ့တိုင်းပြည်ရင်းကလက်ရှိတွေ့ကြုံနေရတဲ့လူမှုရေးနဲ့စီးပွားရေးအခြေအနေတွေကိုပြောင်းလဲဖို့လူတွေလိုလားနေတဲ့ပြည်ယုတ်ဖြစ်တယ်လို့ဆိုပါတယ
်
မြမဒီမိုကရေစီနိုင်ငံကိုဗီယက်နမ်တွေလေ့လာစူးစမ်းနေတယ်ဆိုတာကတော့အင်မတန်ထင်ရှားပါတယ်အာဆီယံမှာအုတ်ထရာလူလုခဲ့တော့ကဗီယက်နမ်ဝန်ကြီးချုပ်ဝမ်တန်တောင်းမြန်မာနိုင်ငံကိုသွားပြီးဒီမိုကရေစီပြုရင်ပြောင်းလဲရေးတွေလုပ်ဖို့တမနာဦးသိန်းစင်ကိုတက်တွန်းခဲ့ဘူးပါတယ်မြန်မာကိုအကြံပေးတိုက်တွန်းတယ်လို့ပဲမစ္စတာတောင်းနဲ့တခြားဗီယက်နမ်ခေါင်းဆောင်တွေလည်းကျင့်သုံးမှုကျွန်တော်မျှော်လင့်ပါတယ်ဒါကသူတို့အတွက်တန်ဖိုးရှိတဲ့သင်ခန်းစာပ
ါဗီယက်နမ်ကအမျိုးသမီးငယ်တွေဟာလူလိုက်ရေးကြိုးပမ်းတဲ့နေရာမှာပိုးပြီးစိတ်ရှည်တီးခံလာတာကိုတွေ့ရတယ်လို့လည်းသူကဆိုပါတယ်ဗီယက်နမ်မှာတောအောင်ဆန်းစုကြည်လိုခေါင်းဆောင်တယောက်မှမရှိဘူးဆိုတဲ့မှတ်ချက်မျိုးတွေကိုလည်းမလုပ်ကြတော့ပါဘူးပြီးခဲ့တဲ့နှစ်တုန်းကဟောင်ကောင်အုပ်ချုပ်ရေးမှူးကိုဒီမိုကရေစီနိလန်းတကြရွေးချယ်ဖို့ဆန္ဒပြကြတဲ့သူတွေကိုဟောင်ကောင်မှာနေထိုင်ကြတဲ့ဗီယက်နမ်လူမျိုးတို့ကထောက်ခံခဲ့ကြပါရယ်ဗြိတိရှ်အုပ်ချုပ်မှုအောင်နေခဲ့ရတဲ့ဟောင်ကောင်ရဲ့အုပ်ချုပ်ရေးမှူးကိုတရုတ်ပြည်မကြီးရဲ့ဩဇာခံသူကိုခန့်ထားခြင်းနာကြောင့်ဒါကိုမလုံလားတဲ့ပြည်သူတွေရဲ့ဆန္ဒပြမှုတွေအကြီးကျယ်ဖြစ်ခဲ့တာပါဗီယက်နမ်ကွန်မြူနတီပါတီရဲ့ဆန္ဒကြိမ်မြောက်လွတ်တော်ညီလာခံကနေနိုင်ငံကောင်းဆောင်တွေရွေးချယ်ဖို့လှအနေငယ်အလိုမှာပဲမြမရွေးကောက်ပွဲကိုကျင်းပခဲ့တာလည်းဖြစ်ပါရဲ့ရှင်
နန်းလောင်တင်ပြတော့တာဖြစ်ပါတယ်ခင်ဗျာမကြခင်မှာတော့ရှမ်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေနဲ့ NCA တနိုင်ငံလုံးပြစ်ခတ်ရဲစဲရေးစာချုပ်နဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေတွေဘယ်လိုရှိလဲဆိုတာကိုပြောပြတော့ဖို့ရှိပါတယ်ခင်ဗျာ
ဗီယိုမြန်မာပိုင်းအတန်လှည့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အခြေအနေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေ့ခင်း7နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နိုင်ကနေ9နိုင်အစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နိုင်အစီအစဉ်ပြီးပြီးချင်းည10နိုင်မှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ဒီမြန်မာပိုင်းကနေ2015နိုဝင်ဘာ17ရက်ဗုဒ္ဓနေ့ညနေပိုင်းသတင်းတွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25နဲ့30နှစ်တို့ကနေဆက်လက်အသံလွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့ရှမ်းပြည်နယ်အတွင်းတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံတွေယာနဲ့ချီထွက်ပြေးနေကြရတဲ့အကြောင်းတစ်ခါအပတ်စဉ်တင်ဆက်ပေးနေကြမြမအရေး30ချက်အစီအစဉ်မှာဆိုရင်တော့
It is astounding. It's just astounding to me. I didn't dream that I would see this day.
မနက်ငယ်ဆိုင်ရာအမေရိကန်တန်မှုဟောင်းပရစ်လာကလပ်နဲ့မိမြန်တင်ပြထားတာကိုနားဆင်ရမှာဖြစ်ပါတယ်။ဒါပြင်အပတ်စဉ်မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုအရင်တော့ရှမ်းပြည်နယ်ဘက်ကတိုက်ပွဲသတင်းအခြေအနေကိုအလဲပေးကြပါမယ်။ရွေးကောက်ပွဲလွန်ကာလဒီငင်အေးချမ်းမှုရရှိအတွက်နိုင်ငံတော်သမ္မတလွတ်တော်နာကတမတော်ကာကွယ်ဦးစည်းချုပ်နဲ့ NLD ပါတီဥက္ကဋ္ဌတို့တွေ့ဆုံဆွေးနွေးရေးဆောင်ရွက်နေချိန်မှာရှမ်းပြည်တောင်ပိုင်းမိုင်းနောင်မြို့မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးအစိုးရတပ်နဲ့ SSC 1ဟိုင်းအဖွဲ့ကတစ်ဖက်နဲ့တစ်ဖက်ဆွဆွဲပြောဆိုတာတွေရှိနေပါတယ်ဒေသခံတချို့ကတော့ရှမ်းတက်ကလာရောက်တိုက်တာမတွေ့ကြောင်းပြောဆိုတာတွေရှိနေပေမဲ့လက်ရှိဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်တော့မိုင်းနောင်မြို့ကန်တွေရာနဲ့ချီထွက်ပြေးနေကြရပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကုမိုးစော်ကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ရွေးကောက်ပွဲလွန်တရက်မှာရှမ်းပြည်နယ်တောင်ပိုင်းမိုင်းနောင်မြို့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲနဲ့ပတ်သက်ပြီးအစိုးရတပ်ဖက်ကရှမ်းတက်ဖွဲ့ကလာရောက်တိုက်ခိုက်တာလို့သတင်းထုတ်ပြန်ခဲ့တယ်လို့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းဘက်ကလည်းသူတို့တိုက်ခိုက်တာမဟုတ်ကြောင်းသတင်းထုတ်ပြန်တာတွေရှိနေပါတယ်။ဒီနေ့ထုတ်ပြန်တဲ့အစိုးရသတင်းစာတွေမှာမိုင်းနောင်တိုက်ပွဲဟာ SSA ဝဟိုင်းတပ်ဖွဲ့ကအင်အား120လောက်နဲ့ညအချိန်မှာမိုင်းနောင်နယ်မြေရဲစခန်းကိုဘုံးပစ်လောင်ချာနဲ့ပစ်ခတ်ခဲ့ကြောင်းစေရင်းမိနစ်မှာမိုင်းနောင်အခြေစိုက်တပ်ဌာနချုပ်ကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ထပ်မံတိုက်ခိုက်လာတဲ့နောက်အစိုးရဘက်ကရဟတ်ယာဉ်တွေနဲ့တံပြန်တိုက်ခိုက်ခဲ့လို့ရှမ်းတပ်ဖွဲ့တွေစုခွာသွားခဲ့ကြောင်းဖော်ပြပါတယ်။ဒီလိုတိုက်ခိုက်ရာမှာရှမ်းတပ်ဖွဲ့ကလူနေရပ်ကွက်တွေအတွင်းကလူထုကိုအကာအကွယ်ယူပြီးတိုက်ခိုက်တာဖြစ်ကြောင်းနဲ့ဒီဖြစ်စဉ်မှာတပ်မတော်ဘက်ကအရာရှိစစ်သည်တချို့နဲ့ရဲတပ်ဖွဲ့ဝင်တချို့ကြာဆုံးဒဏ်ရာရခဲ့ကြောင်းဖော်ပြပါတယ်။ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်လာကသူတို့ဘက်ကတိုက်ခိုက်တာမရှိကြောင်းပြောပါတယ်
။ကျွန်တော်တို့ကတစ်ချိန်တစ်ခါမှကျွန်တော်တို့တော့ပြီးတော့တိုက်တာမရှိပါဘူး။အဖြစ်မှန်ကတော့ကျွန်တော်တို့မိုင်းနောင်ကပြည်သူလူထုတွေအပြစ်ဆုံးမှာနော်။သူတို့ကလည်းကျွန်တော်တို့ဆွဆွဲရခဏခဏပဲလေနော်။အဲ့ဒါကိုအကြောင်းပြချက်လုပ်ပြီးတော့ကျွန်တော်တို့ဝန်ထိုင်ဌာနချုပ်ကိုသူတို့ကဟိုတိုက်စားတယ်လေနော်။ပုံကျဲတာစတနာနဲ့ပြစ်တာအဲ့ဒီလိုမျိုးလုပ်ဆောင်တာလေ။ဆိုလိုချင်တာကအဲ့ဒီအကြောင်းပြချက်တစ်ခုခုဟိုရှာပြီးတော့ကျွန်တော်တို့ကိုဖို့စ်နော်ပြန်ပြီးတော့လုပ်ဆောင်နေတဲ့အနေအမျိုးပဲဖြစ်နေတယ်လေ။
ရှမ်းတပ်ဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့စေရင်ဒီမနဲ့မှာအစိုးရဘက်ကတိုက်လေရင်နဲ့ပြစ်ခတ်တိုက်ခိုက်တာကြောင့်သူတို့ဌာနချုပ်ဝါဟိုင်းရှိဖုန်ကြီးကျောင်းတကျောင်းထိမှန်ခဲ့ကြောင်းနဲ့ဝန်စာရွာဖုန်ကြီးကျောင်းကိုလည်းထိမှန်ခဲ့ကြောင်းဖော်ပြပါတယ်။အစိုးရသတင်းစာတွေမှာတော့ SSC ဝါဟိုင်းတပ်ဖွဲ့ကဒီလာဆန်းကမိုင်းတောင်တပ်ဌာနချုပ်ကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ခုနှစ်ကြိမ်လာရောက်ပြစ်ခတ်ခဲ့ကြောင်းလည်းဖော်ပြပါတယ်။SSA မြောက်ပိုင်းနဲ့တိုက်ပွဲတွေဟာပြီးခဲ့တဲ့လလယ်လောက်ကလေးကပြန်လည်ဖြစ်ပွားခဲ့တာပါဒီတိုက်ပွဲတွေစတင်ချိန်ကစပြီးနှစ်ဖက်ညီနိုင်ဖြည့်ရှင်းမှုကိုတောင်းဆိုခဲ့တယ်လို့ရှမ်းတပ်ဖွဲ့ဘက်ကပြောပါတယ
်အဲ့ဒီဒီကိစ္စတော့ဆိုကျွန်တော်တို့ကဟိုဆက်ပြီးတော့ဖြစ်ဖြစ်ကျွန်တော်တို့တင်တယ်လေနော်အဲ့ဒီကျွန်တော်တို့မိုင်းနောင်သတ်ဆန်းကိုဖြစ်တဲ့အကြောင်းအဲ့ဒါဆော့ဆီကလေးကကျွန်တော်တို့အဲ့ဒီဒီကိစ္စတော့ဆိုလည်းကျွန်တော်တို့ပြန်ပြထားပါအဲ့ဒီလို့ဆက်တယ်ကျွန်တော်တို့ဘာမှမပတ်သက်ဘူးပေါ့နော်တို့ကငင်းငင်းချမ်းချမ်းနဲ့ကျွန်တော်တို့အဲ့ဒီနိုင်ငံရေးဆွေးနွေးပွဲဆွေးနွေးဖို့နော် ကျွန်တော်တို့လိုလားတယ်လေ
ဒေသခံတွေကိုမေးမြန်းကြည့်ရမှာတော့ရှမ်းတပ်ဖွဲ့ကမိုင်းနှောင်ကိုလာရောက်တိုက်ခိုက်တာမတွေ့ကြောင်းပြောဆိုပေမဲ့တိတိကျကျအတည်ပြုဖို့တော့အခက်အခဲရှိနေပါတယ်တိုက်ပွဲဖြစ်ပွားချိန်မိုင်းနှောင်မျိုးကိုရောက်ရှိနေသူတဦးကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်တို့မျိုးထက်မှနေအမြင်ကြတော့ဟိုဟာဘယ်ဟိုဘယ်ရန်သူမှလာလာလို့မတွေ့ဘူးခင်ဗျာသူတို့ကလည်းအချင်းချင်းမားပြတဲ့ပုံစံကမသိဘူးကျွန်တော်အရက်ကနေကြည့်တော့လူတိုင်းကတော့သူတို့အချင်းချင်းတိုက်ပွဲပုံစံမျိုးပဲလို့အဲ့လိုပြောနေတယ်ကျွန်တော်လည်းမှမြင်တော့မတွေ့ဘူးခင်ဗျာကျွန်တော်လည်းတရားမြင်နေဟိုမှာဟိုဟာလည်းရှိနေတာမတွေ့ဘူးခင်ဗျာ
နှစ်ဖက်တက်အကြအငင်းပွားတာတွေအပြန်အလှန်ဆွဆွဲတာတွေရှိပေမဲ့လက်တလောဖြစ်ပွားတဲ့တိုက်ပွဲကြောင့်မိုင်းတောင်ဒေသခံရာနဲ့ချီပြီးတိတ်ဆောင်ထွက်ပြေးနေရတယ်လို့လည်းပြောပါတယ
်လူတွေအလုံးကိုမြို့ထဲကအိမ်ဆောင်တော့ပဲကြံပြီးတော့ရှောင်ကြကုန်တာခင်ဗျာအခုတစိုးကဒီဘက်ကလဲချဖက်နဲ့ဝမ်ဆင်းဖက်ထွက်တယ်ခင်ဗျာထွက်လာတဲ့လူကတော့ကျွန်တော်ထင်တော့600 900လောက်တော့ရှိမယ်ထင်တယ်ခင်ဗျာ
လဲချမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်မောင်တင်ကလဲချကိုလူ400လောက်ရောက်ရှိနေကြောင်းပြောပါတယ
်လဲချကိုပြေးလာတာတော့400ကျော်ပဲတဲ့နောက်ပြီးတော့ဝမ်ဆင်းကိုပြေးလာတာတော့ဘယ်လောက်ရတော့မသိဘူးမိုင်းတောင်နဲ့ဝမ်ဆင်းက -20 ဝေးမယ်ဝမ်ဆင်းကနေပြီးတော့လဲချကို -40 လောက်ရှိမယ်အဲ့ဒီလားနေပြီးတော့-60လောက်ရှိတဲ့ဖီးကိုတက်ပြေးလာတာအဲ့မှာအယောက်400ကျော်သွားပြီတဲ့
ဒီကနေ့မှာတော့မိုင်းတောင်နဲ့ဝမ်ဟိုင်းဘက်မှာတိုက်ပွဲဖြစ်ပွားတာမရှိပါဘူးအစိုးရတက်တဲ့ SSA မြောက်ပိုင်းတက်အကြားမှာအော်တိုဘာလလယ်လောက်ကစတင်ပြီးဂျိုးကြားဆိုလိုတိုက်ပွဲတွေဖြစ်ပွားနေရမှာဒီတိုက်ပွဲတွေကြောင့်ဒုက္ခသည် 4,000 လောက်ဟာနေရစွန့်ခွာပြီးတင်းရှောင်နေရတယ်လို့ဒေတာရင်းကူညီကယ်ဆယ်ရေးဆောင်ရွက်သူတွေကခန့်မှန်းထားပါတယ
်ကိုမိုးစောပြောပြသွားတာဖြစ်ပါတယ်အခုတခါတော့အပြစ်ခတ်ရဆဲရေးနဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ်တနင်္ဂနွေလုံးပြစ်ခတ်ရဲ့ဆဲရီသဘောတူစာချုပ်လက်မှတ်ရေးထိုးခဲ့ကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ရဲ့ပထမအကြိမ်ထိပ်သီးကောင်းဆောင်တွေရဲ့အစည်းအဝေးတရက်ကိုထိုင်းနိုင်ငံမှာကျင်းပခဲ့ကြပါတယ်။ဒီအစည်းအဝေးမှာအဖွဲ့ရဲ့လုပ်ငန်းလမ်းညွှန်အပါအဝင်နိုင်ငံရေးဆွေးနွေးမှုလုပ်ငန်းစဉ်အတည်ပြုနိုင်ခဲ့သလိုလက်ရှိအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တွေအပြင်ရွေးကောက်ပွဲကြလက်အရာနောက်တက်လာမဲ့အစိုးရတင့်နဲ့လည်းပူးပေါင်းလှုပ်ဆောင်သွားမယ်လို့လည်းအဖွဲ့ခေါင်းဆောင်တွေကပြောပါတယ်တဖက်မှာလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးမပါဝင်သေးတဲ့အနေအထားကြောင့်နိုင်ငံရေးတွေးဆောင်ဆွေးနွေးနိုင်ဖို့အခက်အခဲရှိနေနိုင်သလိုနောက်တက်လာမဲ့အစိုးရတင့်နဲ့လည်းအနေနဲ့လည်းတက်မတော်ကိုထိန်းချုပ်နိုင်ဖို့လိုတယ်လို့လည်းလက်မှတ်မထိုးနိုင်သေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကပြောပါတယ်ဒီအခြေအနေတွေကိုတော့ VOA တိုင်းခြေစိုက်သတင်းတော့နိုင်ကွင်ကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါနိုဝင်ဘာလ၈ရက်နေ့ကနေ၁၀ရက်နေ့ထိထိုင်းနိုင်ငံမှာကျင်းပခဲ့တဲ့အပြစ်ရ NCA လက်မှတ်ရည်သွေးခဲ့တဲ့လက်နက်ကင်ဖွဲ့၈ဖွဲ့ရဲ့ EAU အဖွဲ့အနေနဲ့လက်ရှိအစိုးရနဲ့အပြစ်ခတ်ရစေးရေးဆိုင်ရာကိစ္စရပ်တွေကိုလှုပ်ဆောင်သွားရမှာဖြစ်ပြီးနောက်တက်လာမဲ့အစိုးရတင်းနဲ့လည်းပူးပေါင်းလှုပ်ဆောင်သွားမယ်လို့ဒုဗိုလ်မှူးကြီးဆိုင်ဟန်ကအခုလိုပြောပါတယ
်ကျွန်တော်တို့ NCA ထုတ်ပြီးတော့ NCO ကို accountable for ဖို့တဲ့နေရာမှာလက်ရှိဒီဆက်အစိုးရပေါ့နော်ဒီဆက်လွတ်တော်အပိုင်းဆိုတာရှိပါတယ်ဒီ NCA ကိုလည်းဒီလွတ်တော်ထဲဒီဆက်အမှတင်ဖို့ရှိပါတယ်ဟိုလာမဲ့နောက်ဆုံးတက်တန်းလို့ပြောရမလားကျွန်တော်တို့နားလည်ထားတာကတော့ဒီလွတ်တော်ဖြစ်စီအစွာဖြစ်စီသူတက်တန်းမကုန်ခင်မှာကျွန်တော်တို့လှုပ်ဆောင်ရရှိတယ်လို့မလို့တကယ်လို့နောက်တက်လာမဲ့နောက်ဆွေးတက်အတွက်လဲအဲ့လိုတက်တက်ပေါ့နော်ဆက်ပြီးတော့ဘူအောင်လှုပ်ဆောင်တော့ခုအဲ့လိုမျိုးရှိပါတယ်
EAU ဖွဲ့အနေနဲ့အခုရေကောက်ပွဲပြီးတက်လာမဲ့အစိုးရတစ်ကိုကြိုဆိုသလိုတိုင်းသားတွေလူလာတဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ပေါ်ထွန်းရေးအတွက်အစိုးရတစ်နဲ့လည်းဆက်လက်ဆွေးနွေးသွားမယ်လို့ဒုဗိုလ်မှူးကြီးဆိုင်ဟန်ကပြောပါတယ်လက်ရှိပေါ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတိုင်းသားလက်နက်ကိုင်ဖွဲ့အလုံးမပါဝင်နိုင်သေးတဲ့အခြေအနေတွေကြောင့်အောင်မြင်မှုရရှိဖို့ခက်ခဲနေမယ်လို့မြောက်ပိုင်းရှမ်းပြည်သမတော်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်လက်ကအခုလိုပြောပါတယ်အရင
်ကတော့တို့ဆွေးရလက်ထက်မှာလုပ်ခဲ့တဲ့ကိစ္စတွေတော့ပါဝင်နေတဲ့သူတွေပြန်ပြီးတော့ပါမလာရင်တော့နည်းနည်းတော့ခက်ခဲရှိမှာဖြစ်နေပြီးတော့လည်းအဲ့ဒီရှစ်ဖွဲ့တဲ့နဲ့လည်းလှုပ်သွားလိုက်ကျွန်တော်တို့လူချင်းနဲ့ပန်းနိုင်လို့တော့ရောက်နိုင်နိုင်မှာမဟုတ်ဘူးနော်အများစုကကျန်နေတော့အဲ့ဒီနိုင်ငံကြီးဆွေးနွေးပွဲကိုမတက်ဖြစ်ဘူးဆိုရင်တော့နိုင်ငံတော်လုံးကလူချင်းတောင်းတနေတဲ့အဲ့ဒီကျွန်တော်တို့ပန်းနိုင်လို့တော့ရောက်နိုင်နိုင်မှာတော့မဟုတ်ဘူးပေါ့ဟာ
လက်ရှိမှာပြည်ရစာချုပ် NCA လက်မှတ်ရေးထိုးရေးမှာမပါဝင်ခဲ့တဲ့မြောက်ပိုင်းရှမ်းပြည်သမတော် SSPP SSA နဲ့မြန်မာသမတော်တို့ကြားရွေးကောက်ပွဲပြီးမနေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မိုင်းရှုမြို့နယ်ဝမ်ဆော့ဒုက္ခတဲ့စခန်းကိုရွှေ့ပြောင်းခဲ့ရတယ်လို့မြောက်ပိုင်းရှမ်းပြည်သမတော်ရဲ့ပြောရေးစုခွင့်ရှိသူဘူမူကြီးဆိုင်လာကပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့ကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကပြည်ထောင်စုဝန်ကြီးဦးသိန်းစော်ကနေမြောက်ပိုင်းရှမ်းပြည်သမတော်ရှမ်းပြည်သူ့သွေးရေးပါတီဥက္ကဋ္ဌစီကိုပြည်နယ်ပြည်ထောင်စုစစ် ရင်ချမ်းရေးသဘောတူညီချက်အတိုင်းရေကောက်ပွဲကာလအထိတတ်တည်နေရာကနေမကျူးကျော်ဖို့စာရေးသားပေးပို့ပြီးနောက်ပိုင်းတိုက်ပွဲရတရာကနေရေကောက်ပွဲလွန်နိုဝင်ဘာလ10ရက်နေ့ကစပြီးတိုက်ပွဲဖြစ်ပွားခဲ့တာပါ။မြောက်ပိုင်းရှမ်းပြည်သမတော်အနေနဲ့ရေကောက်ပွဲအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအစိုးရတက်ဖွဲ့နိုင်ခဲ့ရင်အရင်အစိုးရထက်ကောင်းမွန်လာမယ်လို့ယူဆသလိုအစိုးရအနေနဲ့သမတော်ကိုထိန်းချုပ်နိုင်ဖို့လိုတယ်လို့လည်း SSPP SSA ပြောခွေရဘူမူကြီးဆိုင်လာကပြောပါတယ်။
အောင်ဆန်းစုကြည်တို့နော်အစိုးရဖွဲ့နိုင်တော့အခုပြောက်သွားတဲ့အစိုးရထက်တော့ဒါမယ်လို့တော့နော်ပို့ပြီးတော့မျောလင်းဖြတ်ရှိမယ်လို့ပဲကျွန်တော်ကဟိုဆွေးရမှာပေါ့နော်ဘယ်လိုပဲဖြစ်အဲ့ဒီအစိုးရကတတ်မတော်ကိုမချုပ်ခံနိုင်တော့ဘာမှတော့တိတ်ဆိတ်ရှာမှာမဟုတ်ဘူးလေအဲ့ဒါပဲအစိုးရကျဆုံး
NCA ပြည်ကလက်မှတ်ရည်သူသားတဲ့တိုင်းဒါလက်နက်ကန်ဖွဲ့ရှိဖွဲ့အနေနဲ့ကတော့ NCA ကိုလက်တလုံးလက်မှတ်မရည်သူနိုင်တဲ့ဘဝသူတိုင်းဒါလက်နက်ကန်ဖွဲ့စည်းတွေနဲ့ရရှိပြီးတဲ့ညီညွတ်မှုကိုဆက်လက်ထိန်းသိမ်းသွားဖို့နဲ့ NCA ကောင်းတဲ့ဖွဲ့ရမှာပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီး EAO ဖွဲ့ဝင်အလုံးပါဝင်တက်ရောက်နိုင်မဲ့ထိပ်သီးစည်းဝေးတရက်ကို UNFC နဲ့ပူးပေါင်းဆောင်ရွက်ပြီးအမြန်ဆုံးကျင်းပသွားဖို့အစီအစဉ်ရှိတယ်လို့လည်း EAO ရဲ့ပြောရေးဆိုခွင့်ရှိသူဒုဗုမူကြီးဆိုင်းဟန်ကပြောပါတယ်နိုဝင်ဘာလ၈ရက်နေ့ကနေ၁၀ရက်နေ့ထိကျင်းပခဲ့တဲ့ EAO ရဲ့ပရမအကြိမ်စည်းဝေးမှာကရင်ငင်းချမ်းရေးကောင်စီ KNU KNLPC ကရင်မျိုးရာစည်းရုံး KNU ချင်းမျိုးရာတပ်ဦး CNF ဒီမိုကရေစီကြိုပြုကရင်တပ်မတော် TGPE ပို့မျိုးရာလူမျိုးရေးဖွဲ့ချုပ် PNL လို့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရေစီတပ်ဦး APDF ရခိုင်ပြည်လူမျိုးရေးပါတီ ALB အစရှိတဲ့တိုင်းရင်းသားလက်နက်ကန်ဖွဲ့ရှစ်ဖွဲ့ကထိပ်သီးကောင်းဆောင်တို့တက်ရောက်ခဲ့ပါတယ် NCA ပြည်ကလက်မှတ်ရည်သူထားတဲ့တိုင်းရင်းသားလက်နက်ကန်ဖွဲ့ရှစ်ဖွဲ့အနေနဲ့ကတော့မြန်မာပြည်မြောက်ပိုင်းနဲ့ရှမ်းပြည်နယ်အတွင်းတပ်မတော်ကနေထိုးစစ်ဆင်တင်မှုတွေကိုချက်ချင်းရပ်တန့်ပေးဖို့နိုင်ငံရေးကျင်းသားတွေပါဝင်အထင်းသိမ်းခံရတဲ့လယ်ရမအလုံသမားကြောင်းသားတွေနဲ့ဝန်ရံပြည်သူတွေမတရားသိမ်းဥပဒေအရအပြစ်ပေးရေးယူခံရတဲ့သူတွေကိုအမြန်ဆုံးပြန်လုပေးဖို့နိုဝင်ဘာလ10ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ခင်ဗျာ
နိုင်ငံရေးသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတော့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းတွေနဲ့တိုင်းသားဒေသတွေမှာတိုင်းသားပါတီတွေထင်သလောက်အနိုင်မရကြတဲ့အကြောင်းတွေကိုတင်ပြထားပါတယ်မတ်အိမ်ခိုင်ဦးရေးသားထားတာကိုဦးစံမိုးကကူညီတင်ဆက်ပေးထားပါတယ်ခင်ဗျာ
ဒီတစ်ပတ်မှာတော့မြန်မာမီဒီယာတွေပေါ်မှာတနင်္ဂနွေလုံးရောပြည်သူတွေပါဇက်ဖျားမှာရေပန်းအစားဆုံးစိတ်ဝင်စားဆုံးအကြောင်းအရာကတော့ရွေးကောက်ပွဲဖြစ်ပါတယ်ဒီတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လူစိတ်ဝင်စားဆုံးအကြောင်းအရာတွေကိုရွေးချယ်ပြီးတော့တင်ပြသွားမှာဖြစ်ပါတယ်2015ခုနှစ်ရွေးကောက်ပွဲမတိုင်ခင်ကတည်းကပြည်သူတွေဟာလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့စိတ်ဝင်တစားပြောဆိုကြပြီးလူမှုကွန်ရက်မီဒီယာတွေပေါ်မှာလည်းရေးသားနေကြပါတယ်နိုဝင်ဘာလ10ရက်နေ့မှာကျင်းပပြုလုပ်တဲ့ရွေးကောက်ပွဲမှာမီဒီယာတွေအနေနဲ့ဘက်ဆောင်တောင်းဆောင်ကနေအချိန်နဲ့တပြေးညီဖော်ပြခဲ့ကြတာကိုတွေ့ရပါတယ်2010တုန်းကပြုလုပ်ခဲ့တဲ့ရွေးကောက်ပွဲနဲ့မတူပဲပါတီစုံအင်တိုက်အားတိုက်ပါဝင်တဲ့ရွေးကောက်ပွဲဖြစ်တာကြောင့်လည်းပြည်သူတွေအနေနဲ့ဒီရွေးကောက်ပွဲနေ့မှာအာတုံခွန်ဆိုင်မိမိရဲ့နှစ်သက်ရာပါတီတွေကိုမဲပေးခဲ့ကြပါတယ်ဒီလိုမဲပေးမှုတွေကြောင့်တောင်ပြိုကမ်းပြိုဆိုပြီးတော့ပြောစမှတ်ပြုရလောက်အောင်ရက်လက်တွေထွက်လာခဲ့ပါတယ်အခုအချိန်မှာတော့အများစုရက်လက်တွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကမဲအတာရနေပြီးတော့ကြိုတင်မဲနဲ့ပတ်သက်တဲ့အငင်းပွားမှုတွေလည်းရှိနေပါသေးတယ်။ကြိုတင်မဲဘုံတွေနောက်ကျပြီးတော့ရောက်လာတာကြောင့်လူပြောများခဲ့ပြီးတော့သတင်းမီဒီယာတွေကရွေးကောက်ပွဲကော်မရှင်ကိုအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်ခဲ့ကြပါတယ်။ဒီလိုသတင်းမီဒီယာတွေဘက်ကအချိန်နဲ့တပြေးညီတင်ပေးခဲ့နေတာကြောင့်ပြည်သူတွေအတွက်လည်းသတင်းတွေကိုအဆက်မပြတ်နားထောင်နိုင်ခဲ့ကြပြီးအခုတစ်ခေါက်ရွေးကောက်ပွဲကမီဒီယာတွေအနေနဲ့တခြားရွေးကောက်ပွဲတွေထက်ပိုးပြီးတော့သတင်းယူခွင့်ရရှိခဲ့တယ်ဆိုပြီးတဲ့ဒါဆရာတူဖြစ်တဲ့ဦးမြင့်ကျော်ကအခုလိုမှတ်ချက်ပြုပါတယ်
။ဒီရင်ရွက်ကောက်ပွဲ2010 2012နဲ့မတူတဲ့ဟာစင်စာဖြတ်တမှုမရှိဘူး။တင်းသမားတွေအရင်တော့အထက်ကိုဟိုရွက်ကောက်ပွဲမှာရားပိုင်ခွင့်ပေါ့တင်းယူပိုင်ခွင့်ကအရင်ထက်ကိုဟိုပို့ပြီးတော့ဟိုအာမခံချက်ရှိအခွင့်အရေးနေနဲ့ရှိလာတယ်။အရင်2010တုန်းကဆိုရင်တော်တော့ကိုဟိုပုံချုပ်ကွေရှုနိုင်ငံဟိုပြည်ပခြေဆိုင်မီဒီယာတွေအတွက်ပုံချုပ်ကွေရှုသတင်းယူရတဲ့အခြေအနေမျိုးရှိခဲ့တယ်။ပြည်တွင်းမီဒီယာတွေကလည်းလွတ်လပ်ရေးခွင့်မရှိခဲ့တော့အကန့်အသတ်တရားအများကြီးပဲ။အခုကတော့ online မီဒီယာတွေရောဟိုဆိုရှယ်မီဒီယာတွေဆိုရှယ်မီဒီယာပေါ်တဆင့်ရောဟိုမနစ်နဲ့အမျှနိုင်နဲ့မျှဟိုတင် update လုပ်တာတွေရောသတင်းတွေချက်ချင်းတင်တာလူတွေကအဲ့ဒီကသိပိုင်ခွင့်ဒီဟာကဒီရွက်ကောက်ပေါ်မှာအများကြီးကြိုးတက်အောင်မှုရှိတယ်ပေါ့နော်။ဒါပေမဲ့အားနည်းချက်လူသေးတဲ့အရာလို့မြင်တော့ 哦，别人米店里呢，这种哦，那干椒、油崩干椒了没有？哦，泡皮布，那白人皮布对白马了，哦，全家出了新的地方都有了嘛。
这里是啊，五面椒吧。那他这边路的江阳街路，地越高不嘛？但因他地大了嘛，人家地把地个苗族那样个的江皮巴嘞。但因他把地苗族哈，但因那里也偷看木，没有了乌拉，所以了没工偷破骗你吧嘞。ဒီလိုတိုင်းသားဒေသတွေမှာလူမှုထောက်ခံမှုအပြည့်အဝရှိတယ်ဆိုတဲ့ခေါင်းဆောင်တချို့မဲအပြတ်တန်းနဲ့ရှုံးနေကြတာကတော့ဘာကြောင့်လို့ထင်ပါသလဲတံပြူစရက်ကမွန်နိုင်ငံရေးသမားတဦးဖြစ်တဲ့ဦးမင်းလက်ကအခုလို့ရှင်းပြပါဗျာ
ဘုမင်းရဲ့ကြည့်လိုက်လို့ရှိရင်ဘုဒီတိုင်းလာဘုံပါတီမဘုံပါတီရပါတော့ဘုံပါတီအမ3ယောက်ပဲရအောင်3ယောက်ပဲကြည့်ရင်ဆုတ်တော့ရအောင်ဆိုတော့လည်းဘုပြင်းမှာဆိုလို့ရှိရင်ဘယ်လောက်ရနိုင်တော့မရှိဘူးသင်ဆုတ်တယ်ဆန်းရနိုင်မဟုတ်ပဲရှိဘူးဆိုတော့အခုတော့ပြည်အောင်သူ့အဆင့်မှာအနိုင်ရတဲ့ပါတီကတမရတမရခါရယ်ဖြစ်လာဖို့များတယ်အဲ့တော့အဲ့တမရပြည်ဝင်ကြီးချုပ်ခန့်မယ်ဒီကရာပြည်ဝင်ကြီးချုပ်ကတိုင်းလာပါတီတွေမဟုတ်နိုင်တော့တိုင်းလာအဲ့တော့ဝင်ကြီးချုပ်ကတခါပြည်ဝင်ကြီးချုပ်ပြန်ခန့်တဲ့ခါကျတော့ရှိဘူးဘယ်လောက်ဖြစ်ဝင်ကြီးဌာနရှိနေလဲအဲ့လိုရှင်းပြတဲ့ခါကျတော့ရှိရင်လည်းအဲပါတီတွေရရောဘယ်လိုနေထိုင်လို့ဖြစ်နိုင်တယ်လဲတော့ဆုတ်တော့တယ်မှာဘယ်လောက်ရောကနိုင်မလဲဆိုတော့ကျတော့နောက်ဆက်တော့ညာကြီးတာသူဘယ်လိုမှလိလပြအကြောင်းဖြစ်လာတာဒါကတော့ဒါနောက်ပုံလိလတော့ဖြစ်လာမှာဟာအဲ့ပုံလိလကနေပြီးတော့နောက်ငါးတိတိပြန်ခန့်ပြန်ပြီးတော့မှန်းလိလလို့ရှိရင်လည်းကိုယ့်နိုင်ငံရေးတိုင်းကလည်းနိုင်ငံရေးပရိုဖိုင်ကြားပေါ်တဲ့အတွက်ကြောင့်အဲ့ဒီနိုင်ငံရေးပရိုဖိုင်ကိုပြင်လို့အဲ့ကိုယ့်ရဲ့ party image ကိုယ့်ရဲ့တိုင်းသားနိုင်ငံရေးဆိုတဲ့လုပ်ကိုင်ရဲ့ image ကိုပြန်ထူထောင်ဖို့2020ကျတော့ခက်ခဲလေအဲ့တော့2020မရောက်ခင်ကြားကာလငါးနှစ်ကျော်မှလည်းပါတီရဲ့ယက်တိရေးတွေကပါခက်ခဲဖြစ်လာတော့ဒါလူမှုထောက်ပံ့မှုအားလည်းရှိရင်လူမှုထောက်ပံ့မှုအားလည်းလူထောက်ပံ့မှုအားလည်းရှိရင်နိုင်ငံပါတီကပါလေယက်တိမလို့ဘယ်လိုဆက်ယက်တိလဲတော့ပါတီတွေမှပါတီအဂျန်ဒါတွေ political agenda တွေအားနည်းလာလိမ့်မယ်ပါတီ activity တွေအားနည်းလာလိမ့်မယ်အခုလိုလုံးဆက်လိုက်လိုက်အောင်မနာနဲ့လို့ပြည်သက်ဆေးရောက်မှကတခါပြန်ရအောင်2020ရောက်မှတခါပြန်ရုံးရှင်က image ပြန်ပြီးဆောက်ရတာနဲ့ quick profile ပြန်ပြင်ပြင်ရတာနဲ့ဆိုတော့ဒါကဒါအဲ့လိုလုံးဆက်လိုက်လိုက်ပါနိုင်နေပေါ့နော်ဖြစ်မှာပဲလို့အဲ့လိုအတားအကျော်ပြောတော့မဟုတ်ဘူ
းနောက်ဆုံးပြောပြခြင်းတဲ့အကြောင်းအရာကတော့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကသတင်းစာရှင်းလင်းပွဲမှာလာရှိုးမှာဖြစ်တဲ့ကြိုတင်မဲကိစ္စနဲ့ပတ်သက်ပြီးတော့ရှင်းလင်းပြောဆိုရင်းနဲ့ဒရင်းစာရှင်းလင်းပွဲကိုရပ်ပစ်လိုက်တဲ့အကြောင်းပြီးတော့တုံးရဲ့ကြာမပြည့်ပြတ်သေးတဲ့မဲစင်းကြီးညာမှုနဲ့အနေနဲ့အရရမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပတ်သက်တဲ့သတင်းတွေကိုမီဒီယာတွေပေါ်မှာအထူးတင်ပြနေတယ်ဆိုတာကိုပြောပြရင်ညီကုန်းချုပ်လိုက်ရပါတယ
်ဗတ်စင်မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်အခုတော့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ရမှာပါမြန်မာနိုင်ငံရွေးကောက်ပွဲလွန်ကာလမှာအခက်အခဲပြဿနာတွေရှိနေဦးမှာဖြစ်ပေမဲ့ NLD ခေါင်းဆောင်ပိုင်းဟာလက်ရှိအာဏာလက်ရှိတွေနဲ့ညှိနှိုင်းဖြည့်ဆင်းသွားနိုင်လိမ့်မယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်အကြီးတန်းတန်တမန်ဟောင်းပရစ်လာကလပ်ကပြောလိုက်ပါတယ်ပရစ်လာကလပ်နဲ့ဦးကျော်ဇန်သာကဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြည့်အောင်ပါဗျာ
မြန်မာနိုင်ငံမှာတန်တမန်အဖြစ်တာဝန်ကျနေခဲ့တဲ့ကအိမ်မက်တောင်မမက်နိုင်ခဲ့တဲ့ဖြစ်ရတွေကဖြစ်လာခဲ့ကြပါနော
် It is astounding. It's just astounding to me. I didn't dream that I would see this day so soon.
ဟုတ်ကဲ့အမခန့်လိလိပါပဲဒီအခြေအနေမျိုးဒီလောက်မြ мян ဆန်ဆန်နဲ့တွေ့ရလိမ့်မယ်လို့မမျှော်လင့်ခဲ့ပါဘူးလွန်ခဲ့တဲ့9နှစ်ကတောင်မှ2010ရွေးကောက်ပွဲမှာဆိုရင်ဒေါအောင်ဆန်းစုကြည်ဟာအကြေကျုံးနဲ့ရှိနေခဲ့သေးတာပါ NLD လည်းရွေးကောက်ပွဲမှာမပါဝင်ခဲ့ပါဘူးအခု9နှစ်အကြာမှာ NLD ဟာအမခန့်ကိုအောင်ပွဲရနေပါတယ
်စစ်ဘုတ်ချုပ်တွေဒီလိုလှုပ်လာစေတာပြောင်းလဲလာစေတာဘာကြောင့်လို့ထင်ပါသလဲပရက်စလီယာ
Well they have been seen General Min Aung Hlaing in particular has been promising for the last few months really quite
သူတင်ပေါ်လေဘုတ်ချုပ်မှုကြီးမင်းအောင်လှိုင်ကလွန်ခဲ့တဲ့လအနည်းငယ်အားစပြီးတော့ရွေးကောက်ပွဲရလဒ်ကိုလေးစားလိုက်နာမယ်လို့လူသိရှင်ကြားကြေပေးလာခဲ့ပါတယ်တကယ်လဲလိုက်နာပါလိမ့်မယ်ပြီးတော့ဒီ2008ဖွဲ့စည်းပုံဟာသူတို့စိတ်တိုင်းကြလှုပ်ထားတဲ့ဥပဒေပါဒီလိုမျိုး NLD ဘက်အတိုက်ခံဘက်ကနိုင်လာခဲ့ရင်စစ်တပ်ဟာအစိုးရရဲ့အဆုံးအဖြတ်ချမှတ်ရမှာပါဝင်နိုင်အောင်စီစဉ်ထားတာပါဆိုတော့အခုအခါစစ်တပ်အနေနဲ့အုပ်ချုပ်ရေးမှာအရေးပါစေဆိုတာစိတ်ချလက်ချဖြစ်နေပါတယ်အခုဖြစ်သွားတာက NLD ဟာတိုင်းပြည်အနာဂတ်အတွက်စစ်တပ်နဲ့အခြေအလဲဆွေးနွေးညှိနှိုင်းရမယ့်အခြေအနေပါဒါဟာတိတ်ကောင်းတဲ့ရလက်ပါပဲဒီမိုကရေစီအတွက်အလားအလာကောင်းတစ်ခုပ
ါဒါပေမဲ့အဲ့ဒီအခြေအနေတွေကိုမရောက်ခင်မှာစဉ်းစားကြရတာအများကြီးရှိနေသေးတယ်ထင်ပါတယ်ဥပမာတရဝင်းရလက်ထွက်မလာသေးဘူးအခုထိတခါအဲ့ဒီရလက်ပေါ်ထွက်လာရင်တော့အတိအကျလေးစားလိုက်နိုင်မလားဆိုတာလည်းစွင့်စရာတွေရှိနေသေးတယ်လို့ထင်ပါတယ
် There are still many big questions that have to be answered before we get to that point
ဟုတ်ပါတယ်အဲ့ဒီအစ်စ်မရောက်ခင်မေးစရာတွေအများကြီးရှိနေပါသေးတယ်စောင့်ကြည့်ရအောင်မယ်ဆိုတာကျမသဘောတူပါတယ် Now song ya let me twat deba u. Jamaro ga aso bai ya let dwe ko a che khan bi pyo ni ja da ba. NLD a kaung ne myo bor ga ya let dwe ba. Che let dwe a we de ta dwe ga ya let dwe le saung chi ya au ma ba.
Now tuk khu ga sit ta ye a khan kana ha tphi phi yot ja twa ya me so ra ha NLD yo pi du ti ya long ga ba myo mhan tha da ki sa ba. So yin di ki sa wo NLD a ne ne tshin ni ma kain twa nai ba ma la pe si la.
This is what has to be negotiated.
ဒါဟာညှိနှိုင်းယူရမယ်ကိစ္စပါစစ်တပ်ရဲ့အဓိကစိုးရိမ်ချက်ကတည်ငြိမ်ရေးနဲ့တိုင်းပြည်မပြုတ်ကွဲရေးပါပဲနှစ်ပေါင်း
90%
It's not really my business. I mean it's up to the leadership to decide.
ဒါကတော့ကျမနဲ့တိတ်မဆိုင်ပါဘူး။ဘာတွေကိုဘယ်လိုလှုပ်ဆောင်မယ်ဆိုတာခေါင်းဆောင်ပိုင်းကလှုပ်ကြရမှာပါ။ဒီမိုကရေစီနိုင်ငံတော်တော်များများမှာတော့အနိုင်ရတဲ့ပါတီရဲ့ခေါင်းဆောင်ဟာတိတ်အင်အား ကောင်းတဲ့အနေအထားမှာရှိကြပါတယ်ရွေးကောက်ပွဲရလက်တည်းအပိသက်ပြီးတဲ့နောက်လာမယ့်အစိုးရခေါင်းဆောင်မှုနဲ့ပတ်သက်ပြီးတော့ဆွေးနွေးမှုတွေအကြာကြီးလုပ်ကြရအောင်ပါဆောင့်ကြည့်ကြရအောင်ပါကျမဒါကိုကြိုပြီးတော့အဆုံးဖြတ်မပေးချင်ပါဘူး
How does anyone know what the capabilities of the NLD are when they haven't had a chance to demonstrate?
And it in a bamara mloa de be, Turoya ye chenwe, butua tina omale, Turo, loquin, be like bow. Sita and Ninele, soya, yendiao, gongamomo, sangya, nanga, elu, jama, matemao. Luruga, or say soya, gongne, tingelula, matemao. Luruga, sit that old choked up, gown, elu, tinja, and pepio chabamle. So, Mapchet, they get out of cool, jama, and yemapoa luau.
Hobare, Dabime, Edima, ma uni, sila, and ever, chaining at the Rosu, your pidon, I'm last, so I will do ya suing ya and do whatever.
I have faith that the NLD leadership will seek the most competent.
And then, my nene, so ya, yaru, down when it's low bang when she do reappear. Ye chin be ware, do re go. Yana in the mia sharpway lay mellow tomorrow, yunji mushibare. Dilo ne, lanjan de go, twin doa naimaba. Bigger and anica, she get a petana de yaka, palaso ye. Tamra utain say nene, siwa ye, nanga ye, bubin biala murigo, chama, sang ye, chimme me. A to the pin, siwa ye ma, ocho ye, yaniaga, light bam lagewu. A soyaga, light bam lagewu. Mayuelo jabau. A to the pin, crony rega, siwa ye, a jo siwa, mason lo jabau. Crony let us so sagabe, time you, choke and get jabare. Bubin biala ye ma, light bam lare a pin. A pia mout on loca jabati. Di crony a josiwa pietana ha, yin siam a saint called mute le piapare.
Now, Luri with Panyaraki said who si ba de, Ara do on Sansuji, a guns of mukzan, style of leadership, Polly. Daha, Suha, Suti out at the bonnet, looked at there, Miane, Hinan Jim Sibu, a champion, I would let Mahamusa the Vimposun Yara, I see you are.
Well, that's your opinion, not mine. And I'm not going to give an opinion on that.
ဒါရှင်းရယူဆချက်ပါကျမရယူဆချက်မဟုတ်ပါဘူးဒါနဲ့ပတ်သက်လို့ကျမထင်ကြမပေးလို့ပါဘူးဒေါန်ဆန်းစုကြည်ဟာတယောက်တည်းအကျဉ်းဆုံးနဲ့အကြကြီးနေခဲ့ရတယ်စိတ်သက်တင်းကျပ်မှုတွေအစမတန်ကြုံတွေ့ခဲ့ရတဲ့သူဖြစ်ပါတယ်လူတိုင်းဟာဒီလိုအခြေအနေကိုဖြတ်တန်းခဲ့ရပြီးပုံမှန်ဖြစ်နေဖို့ဆိုတာမဖြစ်နိုင်ပါဘူးသူဟာအင်မတန်ပြောင်မြောက်တဲ့လုပ်ရက်တွေကိုလုပ်ဆောင်နိုင်ခ
ော်နောက်မေးခြင်းနဲ့မေးခွန်းနှစ်ခုကြံပါသေးတယ်တစ်ခုကမြန်မာနိုင်ငံမှာဘာသာရေးကွဲလွဲတဲ့လူအုပ်စုချင်းသဟဇတာမဖြစ်တဲ့ကိစ္စဖြစ်ပါတယ်ဒါအကြမ်းဖက်မှုတွေတောင်ဖြစ်ခဲ့ရတယ်ဒီပြဿနာကိုလူတချို့ကဆက်လက်ပြီးတော့ကင်ဆွဲပြီးတော့ပြဿနာဖန်တီးနေတဲ့လူတွေလည်းစီကောင်းစီပါလိမ့်မယ်ကိစ္စမှာနိုင်ငံတကာပေးတဲ့ဖိအားဘယ်လိုလုပ်ရမလဲဆိုတဲ့ဖိအားနဲ့ပြည်သူလူထုအများစုရဲ့ဆန္ဒဒီနှစ်ခုကြာမှာဒေါအောင်ဆန်းစုကြည်ဟာအတော်လေးလူရကင်ရခက်မဲ့အနေထားရှိနေနိုင်တယ်လို့ထင်ပါတယ်
So this is a very, very difficult problem because it's clearly a deep-seated social issue in the country.
ဒါဟာအလွန်အင်တန်ခက်ခဲတဲ့ပြဿနာပါတိုင်းပြည်ရဲ့နှစ်ဆိုင်နဲ့လူမှုရေးပြဿနာတွေရဲ့ဖြစ်ပါတယ်လူဖွဲ့စည်းတနည်းအားဖြင့်လူမှုကိုလွယ်လွယ်ကူကူပြောင်းလဲလို့မရပါဘူးသူတို့ရဲ့စိတ်ဓာတ်ကိုပြောင်းရမယ်သူတို့ရဲ့စဉ်းစားတွေးခေါ်ပုံကိုပြောင်းအောင်လုပ်ရမယ်ဒါဟာအချိန်ကြာကြီးယူရပါလိမ့်မယ်အခုသူ့ရဲ့တရားဥပဒေစိုးမိုးရေးအပေါ်အလေးထားမှုကကောင်းမွန်တဲ့ပထမခြေလှ
ဥပဒေနဲ့တရားဥပဒေစိုးမိုးမှုတကယ်ရှိလာရင်ပြဿနာကိုဖြေရှင်းနိုင်ပါလိမ့်မယ်ကျွန်တော်နောက်ဆုံးမေးချင်တဲ့ကိစ္စကတော့နိုင်ငံခြားဆက်ဆံရေးကိစ္စဖြစ်ပါတယ်အခုလောလောဆယ်မှာ NLD
I think you're jumping out much too far ahead. It will be quite a while before the United States lifts those sanctions.
Well,
I think there's a good possibility of that if the military is willing.
American Piranzu Opo, Turone, Lemdrenizia, Jang Bamam Shibao, Dabeme, Mama, a soya go naika, D dress, say ele, e shimada, pianaimava, a soya majaino, Tamaru, Pama, Lomam, Hobau.
Okay, hello, Mama, a soya like Jailo, Mama Sidagura, Bamboo Pilara, Legion Pilara, Yijim to Milao, a cuni pilare, Lulagain, Araha, the young masses and eat bomb, Matikain and Bibula Presida.
That's not our main concern. I mean, it's up to Burma, it's up to Myanmar to decide on its relations with China. We don't.
Daga, tomorrow, do a diga ye mahobau. Nema a soya at the bobabe. Deone sasan yu, sompe yama, durobe sompe yamaba. Tomorrow, Ninea, Nema American, nanang and sasan yu, deobo, check and be on the same tawa.
ကျောင်းသားအပတ်စဉ်ဆွေးနွေးတင်ဆက်တဲ့မြန်မာရေးသုံးဆချက်ကိုနားဆင်ကြရတာဖြစ်ပါတယ်။ကုဝါစာပြီးတော့သတင်းချင်းချက်ကိုကိုကျော်ကျော်သိန်းကတလဲချင်ညာပြီးမှာဖြစ်ပါတယ်ဗျာ။နိုင်ငံတော်ဆူကအနေနဲ့မဲဆန္ဒရှင်တိုင်းသားပြည်သူတွေရဲ့ရွေးချယ်မှုနဲ့အဆုံးဖြတ်ကိုလေးစားလိုက်နာပြီးတတ်မှတ်ချိန်တွေတိုင်းအေးချမ်းတည်ငြိမ်စွာလွှတ်ပြောင်းနိုင်ရေးဆောင်ရွက်သွားမယ်လို့မြန်မာသမ ဒီနေ့ညနေ6:00နာရီနောက်ဆုံးထွက်တဲ့ရက်လက်တွေအရမြူသားဒီမိုကရေစီဖွဲ့ချုပ်အန်အယ်ဒီကပြည်သူ့ထုတ်တော်မှာအမှတ်နေရ ၁၉၉နေရာထဲမှာနေရာ၁၉၉နေရာထဲမှာရထားပြီးပါပြီ မျိုးသားလူတော်မှာ 89 နေရာနဲ့ တိုင်းဒေသကြီးပြည်နယ်လူတော်တွေမှာ 280 ရထားပါတယ် ပြည်သူ့ကြံခိုင်နယ်ပြည်ပပါဒီကပြည်သူ့လူတော် 19 နေရာ အမျိုးသားလူတော် 4 နေရာ တိုင်းဒေသကြီးနယ်ပြည်နယ်လူတော် 30 အထိတိရထားပါတယ် ယူကောက်ပွဲအလွန်ကာလမှာအစိုးရအသင်းနဲ့လက်တွဲပြီးအကောင်းဆုံးဖြစ်အောင်လှုံ့ဆော်ကြရမယ်လို့တမတော်ကော်ဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကပြောလိုက်ပါတယ် ဒီပြီးတော့မှာဒီကနေ့ကျင်းပတဲ့တက်မတော်စီဝင်ဘူအော်စီဘူအူးစီကော်မတီရဲ့ခုနှစ်မြင့်ဆောင်2005ကြိမ်မြောက်အစည်းအဝေးမှာဗိုလ်ချုပ်မှုကြီးမေအောင်လိုင်ကအဲ့လိုပြောသွားတာပါမှန်မှန်ကန်ကန်လှုံ့ဆော်ခြင်းဖြင့်ပြည်သူလူထုရဲ့နားလည်ယုံကြည်မှုကိုရရှိနိုင်မှာဖြစ်တယ်လို့လည်းဗိုလ်ချုပ်မှုကြီးကပြောပါတယ်ဒါဟာဖြင့်ပြီးခဲ့တဲ့တနင်္ဂနွေနေ့ကတည်းကဆိုရင်ယူကော့ပွဲယူကော့ပွဲရ ီးကန့်နဲ့ညီဆောင်ရွက်သွားမယ်လို့လည်းဘူဂျုံမူချင်းမြောင်းလိုင်းကပြောသွားပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုချကျော်သိန်းချင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရမှုကကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့နက်ရှင်ကာလီဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ24 25နဲ့ 32 တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America, Washington.